Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များစိတ်လက်ကြီးသားရှိကြပါစေရှင်။အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတင်ကြီးထိုက်ပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။ဆီးရီးယားကလေကြောင်းတိုက်ခိုက်မှုတွေမှာနှစ်ဖက်အန္တရာယ်ဖြစ်စေရတဲ့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။ပါလက်စတိုင်းကြံဖက်မှုတွေကိုရပ်တန့်ဖို့အစ္စရေးစစ်တပ်နဲ့ရပ်တပ်ပူးပေါင်းလို့ဆောင်နေကြတယ်။တောင်တရုတ်ပင်လယ်မှာရေကြောင်းသွားလာခွင့်လွတ်လပ်မှုပေါ်အမေရိကန်ကဆက်ပြီးအခိုင်အမာရပ်တည်တယ်လို့ကာဝေးဝန်ကြီးကပြောပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့အောက်တိုဘာလ14ရက်နေ့မှာနားဆင်ချရမယ့်သတင်းတွေထဲမှာတော့လူထုကြားလှုပ်လှုပ်သေးသေးဖြစ်ခဲ့ရတဲ့ရွေးကောက်ပွဲရဲ့ရွှေ့ဆိုင်မယ်ဆိုတဲ့သတင်းကနားလည်မှုလွဲမှားတာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပြန်ပါတယ်။
အဲတချို့ကဒီမှာအတွင်းနဲ့မှာနော်ဒါကိုစဉ်းစားဖို့ဆုံးဖြတ်ပြီမဲ့တချို့ပါတီတွေက
ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးသိန်းဦးပါရှင်တစ်ဆက်ထဲမှာပဲကချင်ပြည်နယ်ကရွေးကောက်ပွဲဝင်ရောက်ရှင်ပြန်ရမယ်ကိုစလေလောင်းတချို့တိုက်ခိုက်ခံရတဲ့အခြေအနေလူလူကြရွေးကောက်ပွဲမဲဆွယ်မှုတွေအပေါ်သုံးသပ်ဝေဖန်ချက်စားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမယ်အပြင်နိုင်ငံတော်ဝန်ရေးဘေးတင်းငယ်သူတွေပြန်လည်ထူထောင်ရေးအခြေအနေကိုလည်းကြားကြရဖို့ရှိပါတယ်ဒုတိယပိုင်းမှာတော့မြန်မာနိုင်ငံရဲ့အကဲခတ်တို့ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးပွဲကိုလည်းနားဆင်ကြရမှာပါဒါဒီမတိုင်ခင်ခုရဲဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးကြပါဦးရှင်
ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားတပ်ဖွဲ့ဝင်တွေလေကြောင်းတိုက်ခိုက်မှုလုပ်တဲ့အခါဘေးရန်တွေကင်းရှင်းဖို့အတွက်လှုံထုံးလုံနည်းတွေကိုနှစ်နိုင်ငံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေဒီကနေ့နောက်ထပ်ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးပွဲတွေဟာထွတ်တက်မှုရနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။အမေရိကန်နဲ့ရုရှားလေယာဉ်တွေလေထဲမှာအန်ဒရယ်ကြုံရနိုင်ခြေကိုရှောင်ရှားရေးအထောက်အကူဖြစ်စေမယ့်သဘောတူညီချက်ကိုတိတ်မကြခင်မှာရလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးကာတာကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုထဲမှာတော့သူတို့အနေနဲ့အစိုးပြုချက်တွေကိုပြင်ဆင်ထားပြီးဖြစ်ပြီးမူကြမ်းကိုအမေရိကန်တို့စီပို့ထားပြီလို့ပြောပါတယ်။ဆီးရီးယားကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်ပစ်မှတ်တွေကိုအမေရိကန်ကဘုံကျက်တိုက်ခိုက်တဲ့စစ်စီရင်မှာအပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းမစ္စတာကာတာကပြောပါတယ်။ဒါပေမဲ့ရုရှားတို့အနေနဲ့သူအစိုးအဖျင်းမအောင်မြင်တဲ့မူဝါဒကိုဆွံ့လွတ်ဖို့တိုက်တွန်းပြီးအဲ့ဒီလောက်ရဟာအမျိုးမြင်မဲ့ရာကြပြီးတော့မဟာဗျူဟာအဖျင်းအမြင်ကျင်းလွန်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဒီတော့တွင်မှာပဲဆီးရီးယားကျက်တဲ့အတွက်နိုင်ငံရေးအရကျေပြန့်တဲ့အဖြစ်တစ်ခုထွက်လာဖို့အမေရိကန်နဲ့ရုရှားတို့အတူတကွပူးတွဲလှုပ်ဆောင်ကြရေးဆီးရီးယားဆိုင်ရာကုလအထူးတန်တမန်စတက်ဖန်ဒူမစ်တူရာကတီချာကြိုးပမ်းနေပါတယ
်။ပါလက်စတိုင်းနယ်ဘက်ကဒါနဲ့တိုက်ခိုက်မှုတွေနဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်လာနေတာကိုရပ်တန့်ဖို့ရာပေါင်းများစွာတော့အစ္စရေးစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့နိုင်ငံတော်မှာပူးပေါင်းလှုပ်ဆောင်နေပါတယ်။ဂျေရုစလင်ကမတိမငိမ်ဖြစ်နေတဲ့နေရာနဲ့အခင်းဖြစ်တဲ့နေရာတွေကိုပိတ်ဆို့ထားလိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူရဲ့အဆိုအရကဒီကနေ့အစောပိုင်းကပဲကြေညာထားပါတယ်။အကြမ်းဖက်သူအတော်များများဟာဂျေရုစလင်ရဲ့အိုင်ရပ်တည်နေထိုင်ရာနေရာတွေကနေလာတာဖြစ်ပြီးအကြမ်းဖက်မှုအများစုဟာအရှေ့ဂျေရုစလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းတို့မှာဖြစ်ခဲ့တာပါ။အစ္စရေးနိုင်ငံတွင်တခြားဒေသတွေမှာလည်းတိုက်ခိုက်မှုတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်သမားတွေနဲ့အမြဲတမ်းနေထိုင်ခွင့်တတ်မှတ်ချက်ကိုအစိုးရကပြန်ရုပ်သိမ်းမှဖြစ်ပြီးတိုက်ခိုက်သူတို့ရဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုသိမ်းဆည်းမယ်လို့ဝန်ကြီးချုပ်နတ်တန်ယာဟူယုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေမှာအင်္ဂါနေ့ဟာလူသေဆုံးမှုအများဆုံးနေ့ဖြစ်ပြီးအစ္စရေးနိုင်ငံသား3ဦးထက်မနည်းသေဆုံးခဲ့ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့ကြားတင်းမာနေတဲ့အခြေအနေတွေအေးဆေးသွားစေရေးကြိုးစားဖို့အဲ့ဒီဒေသကိုခီးထွက်မယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့နောက်ပိုင်းမှာပြောပါရရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေရဲ့ပထမဆုံးအကြိမ်စကားဆစ်ထူပွဲကိုဒေသဆန်တော်ချင်းအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်တို့နှစ်ဦးအများဆုံးလွှမ်းမိုးခဲ့တာပါ။အခုစကားဆစ်ထူပွဲမှာသူတို့နှစ်ဦးအပြင်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်မာတီယိုမော်လီ၊ထက်လွတ်တော်မှဟောင်ဂျင်ဝက်၊ရိုးဒ်အိုင်လန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်လင်ကွန်ရှက်ဖီတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့နှစ်ဦးကလက်ရှိမှာထိတ်ကပြေးနေပြီးကျန်တဲ့ကိုယ်စားလှယ်လောင်း3ဦးအပေါ်ထောက်ခံမှုကအခုချိန်ထိတော့တိတ်ကိုနည်းလွန်းပါသေးတယ်။အင်္ဂါနေ့ညကလက်စ်ဗေဂတ်စ်မြို့ကက်ဆီနိုလောင်းစားရုံတစ်ခုအတွင်းမှာလုပ်တဲ့၂နာရီကြာစကားဆစ်ထူပွဲမှာတနက်ပိုင်းဆိုင်ခွင့်ထိန်းချုပ်ရေးကိစ္စ၊စီးပွားရေးမူဝါဒဆိုင်ရာနဲ့အမေရိကန်စစ်ဖက်ရဲ့ပြည်ပအခမ်းကဏ္ဍတွေနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြအခြေတင်ညှင်းခုံကြပါတယ်။ဆွေးနွေးပွဲအစောပိုင်းမှာတော့ကလင်တန်ရဲ့အီးမေးလ်အချုပ်တော်ပုံနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြမျှော်လင့်မထားဘဲတင်ကြီးတညွန့်တဲ့ရပ်တည်ခဲ့ကြတာကိုတွေ့ရပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာဘက်မှာတော့ဆီးရီးယားမှာအမေရိကန်နဲ့ရုရှားတို့ရဲ့စီးရီးခံကဏ္ဍနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအထူးအာရုံစိုက်ပြောဆိုဆွေးနွေးကြပါတယ်။
ပ ပြည်ခရနစ်ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခီးရဲတင်လေယာဉ် MH17 ကိုပစ်ခတ်ခဲ့မှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့ဖော်ထုတ်အရင်မြူနိုင်အောင်ရုရှားကနိုင်ထက်စီနင်းလုပ်နေတာကိုဩစတြေးလျအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘိုကဒီကနေ့လွတ်တော်မှာပြောသွားပါတယ်။တီလေယာဉ်ပြတ်ကျခဲ့မှုအတွင်းသေဆုံးခဲ့သူတွေထဲမှာဩစတြေးလျနိုင်ငံသားနဲ့အမေရိကန်နေထိုင်ခွင့်ရထားသူ39ယောက်ပါဝင်ပြီးတဟာတတိယသေဆုံးသူအများဆုံးပါဝင်တဲ့နိုင်ငံဖြစ်ပါတယ်။တီဖီယာနဲ့ပတ်သက်လို့ Dutch စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့15လကြာစုံစမ်းတွေ့ရှိချက်အရဒီလီယင်ဟာပြီးခဲ့တဲ့ဇူလိုင်လကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားလမ်းမှာဆိုဗီယက်လို့မြေပြင်ကနေဝေဟင်ပစ်ဒုံးကျည်နဲ့ပြစ်ခတ်မှုကြောင့်ပြတ်ကျခဲ့ရတယ်ဆိုတာကိုတွေ့ခဲ့ရတာပါ။ဒါပေမဲ့ဒီဒုံးကျည်ကိုဘယ်သူပြစ်ခဲ့ရလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီပြစ်ခတ်မှုဟာစတူယန်မိုင်120ပတ်လည်နေရာကနေပြစ်ခတ်ခဲ့တာလို့ Dutch အဖွဲ့ကပြောထားပါတယ်။ယူကရိန်းအမျိုးသားလုံခြုံရေးကောင်စီကထုတ်ပြန်တဲ့တိုက်ခိုက်မှုတွေဖြစ်ပွားရာကိုပြတဲ့မြေပုံအရတော့အဲ့ဒီဒေသဟာယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံးတွေထိန်းချုပ်ထားတဲ့နေရာဖြစ်ပါတယ်။လေရင်ပစ်ချခဲ့ရတဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံတကာပစ်မှုဆိုင်ရာခုံရုံးမှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတော့ရုရှားအစိုးရကပြီးခဲ့တဲ့ဇူလိုင်လတုန်းကဗီတိုအာဏာသုံးပယ်ချခဲ့တာဖြစ်ပါတယ်။
ဒီကန်တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်ဒူးနေညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်မှာရေကြောင်းတော်လာရေလွတ်လပ်မှုရှိဖို့အတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ရှိစေပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာကအင်္ဂါနေ့မှာပြောလိုက်တာကြောင့်ဒါဟာတရုတ်နိုင်ငံရဲ့ပြောဆိုချက်တွေကိုပယ်ချလိုက်တဲ့ပုံရှိပါတယ်။ဝန်ကြီးကဒါဟာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူဩစတြေးလျကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့ကိစ္စရပ်မျိုးစုံအပေါ်ညှိနှိုင်းဆွေးနွေးကြပြီးတဲ့နောက်အခုလိုပြောလိုက်တာပါ။တရုတ်၊ဖိလစ်ပိုင်၊ဗီယက်နမ်၊တိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေကတောင်တရုတ်ပင်လယ်တွေမှာနေမြေပိုင်ဆိုင်နေဆိုပြီးကြေညာထားကြတာပါ။ဒါပေမဲ့တရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေမြေကအများစုဖြစ်ပါတယ်။တရုတ်နိုင်ငံကလူလုကျွန်းတူတွေကိုတိစောက်ခဲ့ပြီးစစ်လေယာဉ်တွေအတက်ဆင်းလုံနိုင်တဲ့လေယာဉ်ပြေးလည်နှစ်ခုကိုလည်းသိမကြခင်ကပဲတိစောက်ပြီးစီးထားပါပြီ။တောင်တရုတ်ပင်လယ်ထဲမှာရန်လူတွေပြုမှုလှုပ်ဆောင်ချက်တွေကိုတုံ့ပြန်ရင်ဆိုင်သွားမယ်လို့တရုတ်ကတောက်ကြနေမှာသတိပေးထားပြီးဒါကအမေရိကန်ပြည်ထောင်စုကိုရည်ညွှန်းမှုရပါတယ်။တရုတ်ကသူတို့ပိုင်နယ်ဖြစ်ကျင်းညာထားတဲ့လူလုကျွန်းတွေပတ်ဝန်းကျင်ကရေပြင်နားမှာစစ်လေယာဉ်တွေခုံပေါင်းဖို့အမေရိကန်ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တရုတ်ဘက်ကအခုလိုသတိပေးထားတာပါ။
တရုတ်နိုင်ငံတော်ကောင်စီဝင်ရန်ရှိဂျီကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့တိုကျိုမြို့တော်မှာကြိုဆိုပါရယ်အခုကီးစင်ဟာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါရယ်တရုတ်နဲ့ဂျပန်တို့ဟာကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေပါအရှေ့တရုတ်ပင်လယ်ကကျွန်းတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငင်းပွားနေတာကြောင့်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေခဲ့ပါရယ်ဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်ကာလအတွင်းကျူးလွန်ခဲ့တာတွေအပေါ်နှောင့်တရပါတယ်ဆိုတာကျဉ်းနှက်လက်အောင်ပြသတာမျိုးမရှိသေးဘူးလို့လည်းတရုတ်ကပြောပါတယ်တရုတ်ရဲ့စစ်ရေးတည်ဆောက်မှုနဲ့အရှေ့တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေမှာကင်းလည်တာတွေအပေါ်ဂျပန်နိုင်ငံကစိုးရိမ်မှုတွေရှိနေပါတယ
်တောင်ကိုရီးယားနိုင်ငံကအကြောင်းတွေမှာဆွေရကထုတ်ပြန်တဲ့သမိုင်းဘာသာတင်ယူအကြောင်းသုံးစာအုပ်တွေကိုအသုံးပြုရမယ်ဆိုတဲ့အငင်းပွားဝယ်ညွှန်ကြားချက်တစ်ခုကိုတောင်ကိုရီးယားသမ္မတဖာခွန်နေကထုတ်ပြန်လိုက်ပါတယ်ဒီသတင်းမှအတွင်းအမေရိကန်ပြည်ထောင်စုကသူမလာခင်မှာပဲအခုညွှန်ကြားချက်ကိုထုတ်ပြန်တာပါအခုညွှန်ကြားချက်အသစ်ဟာအလဲတန်းနဲ့အထက်တန်းကျောင်းတွေအတွက်ဖြစ်ပြီးစာအုပ်ထုတ်ဝေကုမ္ပဏီ၈ခုကထုတ်ဝေထားတဲ့လက်ရှိကျောင်းသုံးစာအုပ်တွေနေရာမှာအစားထိုးတင်ကြရမှာဖြစ်ပါတယ်။အဲဒီကျောင်းသုံးစာအုပ်တချို့ဟာအတွေးအခေါ်အရဗက်လိုက်မှုရှိပြီးမြောက်ကိုရီးယားကွန်မြူနတီအာဏာရှင်အစိုးရအပေါ်ထက်တောင်ကိုရီးယားရဲ့အတိတ်ကအာဏာရှင်အစိုးရကိုပိုပြီးဝေဖန်ထားတယ်လို့သမ္မတဖာခွန်နေကိုထောက်ခံတဲ့ Conservative Party တွေကဝေဖန်ပါတယ်။အခုကျောင်းသုံးစာအုပ်အသစ်ကို2019ခုနှစ်မှာထုတ်ပြန်မှာဖြစ်ပြီးတမိုင်းဘာသာရပ်ဆိုင်ရာကျောင်းသုံးစာအုပ်အမှန်လို့အမည်ပေးထားပါတယ်။ဒီစာအုပ်ကိုအစိုးရဖွဲ့စည်းတဲ့တမိုင်းဘာသာရပ်ဆိုင်ရာဆရာတွေနဲ့ပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကရေးဆွဲမှာပါ။ကမ္ဘာတမိုင်းမှာအချိန်တိုဆုံးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရောစက်မှုပြုပြင်ပြောင်းလဲရေးကိုပါရရှိအောင်မြင်ခဲ့တဲ့တောင်ကိုရီးယားရဲ့ဂုဏ်ယူပွဲတမိုင်းချောင်းကိုဒီတင်ယိုးစာအုပ်ကနေတင်ကြားပေးမှာဖြစ်တယ်လို့တောင်ကိုရီးယားဒုတိယဝန်ကြီးချုပ်နဲ့ပညာရေးဝန်ကြီးဟွာငူးရဲကပြောပါတယ်။
သတင်းထောက်များကာကွယ်ဆောင်ရှောက်ရေးကော်မတီ CPJ ကပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်တဲ့အပြစ်ပေးမခံရဘဲကင်းလွတ်နေခြင်းဆိုင်ရာ2015ခုနှစ်အညွန်ကိန်း GII အစီရင်ခံစာရဲ့ထိတ်တန့်နိုင်ငံစီရင်ထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါဝင်ပါတယ်။အခုသတ်မှတ်ချက်ဟာဘင်္ဂလားဒေ့ရှ်မှာအပြစ်ပေးမခံရဘဲကင်းလွတ်ခွင့်ရနေတဲ့အလေအကျင့်တိုးလာနေတာကိုအတိအကျထင်ရှားနေတယ်လို့ဘလော့ဂါတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အထူးသဖြင့်တော့ဘာသာရေးနဲ့ကင်းလွတ်တဲ့ဘလော့ဂါ၄ဦးဒီနှစ်အတွင်းအသက်ခံရတာကိုထောက်ပြကြတာပါ။ 2005 စက်တင်ဘာလ 3 ရက်ကနေ 2015 ဩဂုတ်လ 31 ရက်ကြား 10 နှစ်တာကာလအတွင်း အသက်ခံရတဲ့ သတင်းထောက်တွေထဲက အနည်းဆုံးအမှု 5 ခုကိုဖြည့်ရှင်းမှုမရှိတဲ့ နိုင်ငံပေါင်း 14 နိုင်ငံကိုဒီအညွန့်ကိန်းထဲမှာထည့်သွင်းထားတာပါ ဒီထဲမှာဆိုမာလီယာနိုင်ငံကထိတ်ဆုံးမှရှိနေပြီး သူနောက်မှာအီရတ်၊ဆီးရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ပါတယ် ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဆင့်ဆက်နေမှရှိနေတာပါ သတင်းထောက်တွေနဲ့ဘလော့ဂါတွေတပ်ဖြတ်ခံရတဲ့ကိစ္စမှာ ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တပ်ဖြတ်မှုတွေကိုရပ်တန့်သွားအောင်တရားခံတွေကိုတရားစီရင်နိုင်အောင်လှုံ့ဆော်နိုင်စွာမရှိတာ ဒါမှမဟုတ်အဲ့ဒီလိုလှုပ်ဖို့ဆန္ဒမရှိတာကြောင့်2017ခုနှစ်နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီစီးရင်းထဲပထမဆုံးအကြိမ်ထည့်သွင်းလိုက်တာဖြစ်တယ်လို့ CBJ အာရှရဲ့သူတေသနပြုစုသူတို့ဖြစ်တဲ့ Summit Galhotra က VOA ကိုပြောပါရရှင်
အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိနှစ်တွင်ဘိန်းထုတ်လုပ်မှုက 48 ရာခိုင်နှုန်းကျဆင်းသွားတယ်လို့ ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်ပြစ်မှုဆိုင်ရာယုံ UNODC ကဒီကနေ့ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်ကဘိန်းတန်ချိန်6,300အာဖဂန်နစ္စတန်ကထွက်ခဲ့ပြီးဒီနှစ်မှာတန်ချိန်3,300ထွက်တယ်လို့အာဖဂန်ဘိန်းအထွက်နှုန်းစစ်တမ်းရဲ့တွေးရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာ UNODC ဒေသဆိုင်ရာကိုယ်စားလှယ်အန်ဒရီအာဗီတိုက်ဆီယန်ကပြောပါတယ်။မူရစေဝါတပ်ဖြည့်ရေးဌာနတွေနဲ့အာဖဂန်မူဝါဒရေးရာချမှတ်သူတွေအကြားပူးပေါင်းဆောင်ရွက်မှုပိုကောင်းလာတာကြောင့်အခုလိုဘိန်းထွက်နှုန်းကျဆင်းသွားတာလို့ UNODC ကပြောပါတယ်။အာဖဂန်မှာဘိန်းစိုက်တာနဲ့ထုတ်လုပ်တာနှစ်အတော်ကြာပုံမှန်တက်နေခဲ့ပြီးတဲ့နောက်ပိုင်းအခုတိတိတသားကျဆင်းသွားတာပါခင်ဗျာ။
ထိုင်တန်ရောက်သတင်းတွေကိုကိုကြွကြွသိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေနဲ့စကြပါတယ်ရွေးကောက်ပွဲကိုရက်ရွှေဆိုင်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဟာနားလည်မှုလွဲမှားတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကာကွယ်ပြောဆိုပါတယ် နိုင်ငံရေးအသိုင်းအဝိုင်းနဲ့လူမှုချားမှာတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုရွှေဆိုင်တိမတင့်ကော်မရှင်ကဆွေးနွေးနေတယ်ဆိုတဲ့သတင်းကြောင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့ရတာပါ ဒီအကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်ရွေးကောက်ပွဲကိုရွှေဆိုင်တိမတင့်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးမှုတွေကြောင့်အထင်မြင်လွဲစရာတွေဖြစ်ခဲ့ရတယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုလည်းထိခိုက်နိုင်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲပြောဆိုလိုက်တာပါ
ဒီမှာနိုင်ငံအနှံ့အပြားမကြသေးရင်လာရုံကရေလွှမ်းမှုတွေလို့တဘောကပ်ပေးအန်တီရဲ့ကျုံရဲရတဲ့အတွက်ရွေးကောက်ပွဲတွေကျင်းပဖို့ဖြစ်နိုင်မဖြစ်နိုင်ကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးရဖြစ်တဲ့အကြောင်းမနေ့တုန်းကကော်မရှင်ဥက္ကဋ္ဌဦးတင်ရေးကသတင်းတောက်တွေကိုပြောကြားခဲ့တာပါဒါပေမဲ့မနေ့နောက်ပိုင်းမှာပဲအစီအစဉ်တိုင်းရွေးကောက်ပွဲတွေကျင်းပမယ်အကြောင်းကော်မရှင်ကက
နော်ဒါကိုစဉ်းစားဖို့ဆုံးဖြတ်ပြီမဲ့တချို့ပါတီတွေကချက်ချင်းသူတို့အပြင်မှာပြန်ပြီးတော့ပြောတာတွေဆိုတာတွေရှိလို့ဟုတ်လားလူလူကအော့အောင်းနေဖြစ်ပြီးမကောင်းဘူးဟိုပေါ့နော်ဘာလို့ဆိုတော့လုပ်ငန်းအတွက်တချို့ဟာတွေမှာလည်းပဲဟိုထင်အောင်ထင်မှားတွေဖြစ်လာရင်မကောင်းဘူးတောင်းပြန်ပြန်ဆန်ဆန်ဆုံးဖြတ်ဖို့လိုအပ်တာပေါ့
ကော်မရှင်ကသဘောထားရယူဖို့ဖိတ်ကြားခဲ့တဲ့နိုင်ငံရေးပါတီစစ်ပါတီနဲ့အာဏာရပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲရွှေဆိုင်ရေးအစီအစဉ်ကိုထောက်ခံခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ကန့်ကွက်ခဲ့တာပါဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NLD ပါတီဗဟိုအလုပ်မှုဆောင်ဦးဝင်းထိန်ကတော့လူပေါင်းတသိန်းကျော်တည်ချခဲ့ရတဲ့ Nagis Monnet အချိန်မှာ2008ခုနှစ်အခြေခံဥပဒေကိုလူလူဆန္ဒခံယူပွဲတရက်ကျင်းပပြီးအတည်ပြုခဲ့ဘူးတဲ့အတွက်ကော်မရှင်ရဲ့အကြောင်းပြချက်ဟာမခိုင်လုံဘူးလို့ပြောဆိုခဲ့တာပါအနာရပါတီအနေနဲ့ရွေးကောက်ပွဲမှာအရင်းနှိမ့်မဲ့အလားအလာတွေရှိနေတဲ့ကြောင့်ရွေးကောက်ပွဲကိုရွှေ့ဆိုင်းမှုကျူးစွာလာတာလည်းဖြစ်နိုင်တယ်လို့ဦးဝင်းထိန်ကယူဆပါတယ်
။ So they might have predicted that UDP had no chance to win an election. That's why they must do something.
ပြည်ခိုင်ဖြိုးပါတီအနေနဲ့ရွေးကောက်ပွဲမှာနိုင်နိုင်ရည်မရှိဘူးလို့ကြိုတွက်ပုံရပါတယ်။ဒါကြောင့်လည်းတခခုတော့လုံမှဖြစ်မယ်ဆိုပြီးရက်ရွှေ့ဖို့ကြိုးစားတာမျိုးတခခုဖြစ်လာမလားဆိုပြီးလုံတာမျိုးဖြစ်ပါလိမ့်မယ်
ရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲရက်ရွှေကောင်းရွှေ့မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့အတွက်လည်းလူလူချားမှမချေမနှက်ဖြစ်ခဲ့ကြရတာပါရန်ကုန်မြို့ကတူးဖြစ်တဲ့ဒေါ်မြင့်မြင့်အေးကတော့ဒီသတင်းပေါ်ဝေဝဲမရအောင်ဖြစ်မိတယ်လို့ဆိုပါတယ်ဒါကတ
ော့သူတို့ပြောတာဆိုတော့လည်းကိုယ်နဲ့မြင်တွေ့ရတာမရှိတဲ့အတွက်တော့ယုံတယ်မဟုတ်မယုံတယ်မဟုတ်ပေါ့နော်ဒါကတော့လက်ခံပေးရမယ်ပုံစံတော့ဖြစ်နေရတာ
နိုင်ငံရေးပါတီတွေရဲ့မဲဆွစည်းရုံးလှုပ်ရှားမှုတွေနဲ့အတူရွေးကောက်ပွဲကိုစောင့်စားနေကြတဲ့ဦးမြင့်ဦးလိုရန်ကုန်မြို့ကန်တွေကလည်းကော်မရှင်ရဲ့အကြောင်းပြချက်အပေါ်တန်တရားရှိနေကြပါတယ်
။တကယ်ဖြစ်တယ်လို့မသိဘူး။လက်ရှိဆိုတဲ့ဆိုကမနိုင်တယ်လို့ကြွေရင်တာ
။အနေနဲ့ဒီမှာတော့ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းအတွင်းကမြို့နယ်တချို့မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်မကျင်းပဖို့ဆုံးဖြတ်ကြောင်းကော်မရှင်ကကြေညာထားပါတယ်ခင်ဗျာ။
ကိုအောင်လွေဦးစုစည်းတင်ပြပေးခဲ့တာပါရှင်တဆက်ထဲမှာပဲရွေးကောက်ပွဲမဲဆွယ်စည်းရုံးသူတွေတိုက်ခိုက်ခံရတဲ့အခြေအနေကိုလည်းကြည့်ချရအောင်ပါကချင်ပြည်နယ်တွင်မဲဆွယ်စည်းရုံးရေးဆင်းတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကိုယ်စားလှယ်လောင်းတွေဒေသခံလက်နက်ကိုင်အဖွဲ့အစည်းတချို့ရဲ့ဟန်တာတိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပါတယ်ချီပွေနဲ့ပန်ဝါဒေသတွင်းမှာ NLD ပါတီမဲဆွယ်စည်းရုံးရေးမလုပ်ဖို့လက်နက်ကိုင်အဖွဲ့အစည်းတချို့ကတားမြစ်ထားတဲ့အပေါ်ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူညှိနှိုင်းပေးထားပေမဲ့ထိရောက်မှုမရှိဘူးလို့လည်းဒေသခံ NLD ကိုယ်စားလှယ်လောင်းတို့ကပြောပါတယ်အခုလိုနိုင်ငံရေးပါတီတွေအပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာရွေးကောက်ပွဲပုံရိပ်ကိုထိခိုက်စေတယ်လို့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တို့ကလည်းရှုမြင်ကြပါတယ် VOE ရဲ့ထိုင်းခြေဆိုင်သတင်းတောင်းနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါလာမယ့်အထူးထူးရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကချင်ပြည်နယ်ချီပွေမြို့နယ်က NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်လောင်းသူရဲ့မဲဆွယ်စည်းရုံးရေးခရီးစဉ်မှာအတိုက်ခိုက်ခံရတာပါကချင်အထူးဒေသတည်နယ်မြေကမ်းဖတ်ရွာမှာ NLD ဖွဲ့ချုပ်ကကိုယ်စားလှယ်လောင်း3ဦးပါဝင်အဖွဲ့ဝင်4ဦးတို့ကနေတနင်္လာနေ့ညဘက်မှာအတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ NLD ဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကအခုလိုပြောပါတယ်
ဆင်းရဲနေကြရတယ်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းနေတဲ့ဒီနေ့တွေ့ချုံနေအချိန်မှာအဖွဲ့တစ်ဖွဲ့ကရောက်လာတယ်ကျွန်တော်တို့ဆိုးရှိတယ်ပြပါသွားတယ်ခင်ဗျာတို့ပြည့်စုံတယ်ဆက်ရှိခံ
ဒီတိုက်ခိုက်မှုမှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာယတိပြမပြောနိုင်သေးပေမဲ့ဒေသခံလက်နက်ကိုင်ဖွဲ့စည်းတစ်ခုရဲ့လက်ချက်လို့တိုက်ခိုက်ခံရတဲ့ကိုယ်စားလှယ်လောင်းသူရဲ့ပြောဆိုချက်ပေါ်မှာကူးကားပြီးတော့ဥနေဝင်းကအခုလိုဆက်ပြောပါတယ်
ဒီချင်းရဲ့ပြဿနာကဖစ်ကိုပြင်ပြရမယ်ကအနေနဲ့မလာဘူးဆိုတာပြထားရပါလိမ့်ရှိရယ်เนาะကျွန်တော်အဲ့ဒီပါသွားတဲ့ဥစ္စာကြီးရဲ့ပြောစကားရဆိုလို့ရှိရင်တော့ဥစ္စာကြီးရဲ့တာအနေနဲ့ဒီချားချက်ပြီးနေရဲ့အတန်ကြီးပေါ့ဗျာသူတို့စကားပြောစကားနဲ့အတန်ကြီးချလို့လို့ပြောရတယ
်အတိုက်ခိုက်ခံရတဲ့ချီပွေမြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်လောင်းဥကြွကြွဥပါဝင် NLD အဖွဲ့ချုပ်ကကိုယ်စားလှယ်လောင်းအဖွဲ့ဝင်၄ဦးတို့ကနေထိခိုက်တန်ရန်ရရှိခဲ့တယ်လို့စီယုံရီခီးစင်တွေအထောက်အပပစ္စည်းကာလတန်ဖိုးကျသိန်း30ဘူးလောက်ပျက်စီးသွားခဲ့ပါတယ်အခုလိုတိုက်ခိုက်ခံရမှုဖြစ်စဉ်အတွက်တပ်ဆိုင်ရာရဲစခန်းရွေးကောက်ပွဲကော်မရှင်တွေမှာတိုင်တန်းသွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကချီပွေမြို့နယ်ပန်ဝါမြို့နယ်ဝိုင်းမော်မြို့နယ်တွေမှာ NLD ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်ဟော်ပြောပွဲတွေမလုပ်ဖို့ကချင်အထူးတည်ထားတဲ့ခေါင်းဆောင်ဦးစခုံသိမ့်ရင်းဖွဲ့ကနေတားမြစ်ခဲ့ပါတယ်။ဒီလိုမဲဆွယ်စည်းရုံးခွေတားမြစ်တာဟာရွေးကောက်ပွဲဥပဒေနဲ့မကန့်ညီတာကြောင့်နိုင်ငံရေးပါတီတွေကနေကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ထံတင်ပြခဲ့ရမှာစက်တင်ဘာလ29ရက်နေ့မှာကော်မရှင်ကနေဥစခုံတိတ်ရင်းကိုခေါ်ယူအသိပေးခဲ့ပေမဲ့လည်းထိရောက်မှုမရှိဘူးလို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကအခုလိုဆက်ပြောပါတယ်
အဲ့ဒီကောင်မင်းပြည်နယ်ကော်မရှင်နဲ့ဥစခုံတိတ်ရင်းနဲ့ကျွန်တော်တို့ NLD ပါဝင်ပါတီနဲ့ဒီပေါ်ပစ်ရှင်ညီနိုင်ရာရှိတယ်ဒါပေမဲ့သူချင်းညီနိုင်ခွဲမှာအမှန်တရားလို့ဆိုရင်တော့ဒီမြန်မာကော်မရှင်ကတိတိကျကျရောညီငယ်ပေးနိုင်ခြင်းမရှိဘူး။တစ်ခါကဒီစီလီလီရောင်ပေါ့ဗျာ။အဲ့ဒီလေပြောခဲ့တာလို့ရှိရဲ။သူစုပုံတင်ရတယ်။အဲ့ဒီဘက်ကနေဒီမှာကျွန်တော်တို့ဒီကလာနိုင်ပါလိမ့်မယ်။လာနိုင်တော့မရှိဘူး။တိတိကျကျဆက်ထားတဲ့စာအုပ်ကလည်းဒီမြန်မာနဲ့မရှိဘူး။ဒါပေမဲ့အဲ့ဒီမြန်မာကော်မရှင်ရဲ့အနေနဲ့ပြောတာတော့ဗျာအစီအစဉ်ရဲ့တဘောမျိုးတူတာပြောပါလား။
မဲဆွယ်စည်းရုံးရေးကာလမှာအခုလိုလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်နေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ပါဝင်ချီပွေမြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလမှာအခုလိုနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာရွေးကောက်ပွဲရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နိုင်ကအခုလိုပြောပါတယ
်ဆယ်စီယုံကတော့ပါတီတိုင်းကတော့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတင်တာပေါ့အချို့တချို့မြို့နယ်တွေရဲ့ဒေသတွေမှာသူညီမေဒေသရဲ့တည်ငြိမ်မှုအေးချမ်းမှုဒါပြည်ပခအနေထားတဲ့အရာကတော့သူဒေသနဲ့သူဟိုလက်နက်ကိုင်အဖွဲ့အစည်းတွေရှိတဲ့နေရာဒေသတွေမှာကတော့ဒီအခက်အခဲကတော့အနေနဲ့အများဆုံးဖြစ်လက်ဖြစ်တာရှိတဲ့အနေအထားတစ်ခုဖြစ်တယ်ခဗျာခုလိုဖြစ်တဲ့ဟာတွေကတော့အနေနဲ့အများဆုံးရက်ခတ်မှုရှိမှာပဲ
ကချင်ပြည်နယ်အတွင်းလက်နက်ကိုင်ဖွဲ့စည်းတချို့ကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခရီးစီးနေမှုအပေါ်မှာဟန်တာတိုက်ခိုက်တဲ့လုပ်ရက်တွေရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလပထမပတ်မှာကချင်ပြည်နယ်ဖားကားမြို့နယ်ကတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝင်အုပ်ကိုအမည်မသိလက်နက်ကိုင်ဖွဲ့တွေကနေလှုပ်ကြံတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ဒီလိုမတိငိမ့်သေးတဲ့ဒေသအနေအထားတွေကြောင့်ပါတီမဲဆွယ်စည်းရုံးရေးရပ်တန့်ခဲ့ရတယ်လို့လည်းတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတာဝန်ရှိသူတွေကပြောပါတယ်။ကချင်ပြည်နယ်ချီပွေမြို့နယ်အတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုင်းဒါစီလုံးညွညွရေးပါတီလော်ဝော်မျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတွေကလည်းဝင်ရောက်ချိန်ပန်ဖို့ရှိနေပါတယ်ခင်ဗျာ
ထိုင်းချေဆိုင် VOA သတင်းထောင်နိုင်ကွင်းအိမ်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့မဲဆန္ဒရှင်ပြည်သူတွေကြားနိုင်ငံရေးပါတီတွေအပေါ်သုံးသပ်ဝေဖန်ချက်တွေကိုလည်းစုစည်းတင်ပြပေးခြင်းပါတယ်။ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအောင်နိုင်ရေးလှုံ့ဆော်မှုတွေတဟုန်ထိုးအရှိန်မြင့်တက်လာသလိုမဲဆန္ဒရှင်ပြည်သူတွေကြားမှလည်းနိုင်ငံရေးပါတီတွေရဲ့ဟောပြောချက်တွေလှုံ့ဆော်မှုတွေအပေါ်မှာဆွေးနွေးဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိလာနေပါတယ်။တချိန်တည်းမှာပဲနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေမှာလည်းနှောက်ယှက်ခံရမှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်အခြေစိုက် VOA သတင်းထောက်ကိုကောင်းဆန်ဟင်းကတင်ပြပေးပါအောင်ရှင်
။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့အချိန်အတော်အတွင်းမှာပါတီအသီးသီးကမဲဆွယ်စည်းရုံးမှုတွေအောင်နိုင်ရေးလုံခြုံမှုတွေဟာဆိုရင်တဟုန်တို့အရှိန်မြင့်တက်လာပါတယ်။မြန်မာနိုင်ငံအတွက်အပြောင်းအလဲတစ်ခုကိုဖော်ဆောင်နိုင်ဖို့ပါတီစုံအပြန်အဆိုင်စည်းရုံးနေချိန်မှာပြိုင်ဘက်ပါတီအချင်းချင်းထိတိုက်တွေ့ဆုံမှုတချို့ရှိလာပါတယ်။မဲဆွယ်စည်းရုံးရေးအောင်နိုင်ရေးလုံခြုံမှုတွေမှာပါတီခေါင်းဆောင်အချို့ရဲ့ဟောပြောမှုတွေစကားအသုံးအနှုန်းခိုင်းနှိုင်းမှုတွေဟာဆိုရင်ပြည်သူများအကြားအပြစ်တင်ဝေဖန်မှုတွေပြောစရာစကားလုံးတွေလည်းဖြစ်လာပါတယ်။အထူးသဖြင့်နယ်မြို့လေးတွေမှာမဲဆွယ်စည်းရုံးရေးပိုစတာတွေကိုဖျက်ဆီးခရရာမျိုးတွေတွေ့နေရပြီးတိုင်းပြည်အပြောင်းအလဲအတွက်ငြိမ်းချမ်းစွာလှုပ်ဆောင်နေချိန်မှာဒါမဖြစ်တဲ့ဖြစ်ရတွေလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စည်းရုံးရေးဒုတာဝန်ခံကိုစိုးစောကပြောပါတယ်
။မှာကျွန်တော်တို့ပါတီတိုင်းမုတ်တွေကိုအဖြစ်စည်းခံရတာမျိုးတွေ၊နောက်ဗနိုင်းတွေဆဲသွားတာမျိုးတွေ၊တချို့အမတတိယပြောတော့တုံနေလို့နေရာမျိုးမှာဆိုလို့ရှိရင်ကျွန်တော်တို့ NLD ပါတီကနေတော့ရက်ကျူပြီးတော့ကျွန်တော်တို့ဗနိုင်းဗေဘုတ်ထောင်းတယ်။အဲ့ဒီနောက်ရက်မှ2ရက်3ရက်နေမှာကြက်ခံရေးပါတီကနေပြီးတော့သူကသူတို့ရှိရလာပြီးတော့ကွယ်ပြီးတော့ထောင်းတယ်။နောက်တတိဘုတ်ကလည်းထောင်းတယ်။ဆိုအချင်းကဗေဘုတ်ဗနိုင်းတွေကိုနောက်အဖွဲ့စည်းတွေကကာပြီးတော့ဒီလိုမျိုးလုပ်သွားတာတွေကတော်တော်လေးကိုဒါအဖြစ်တင်တဲ့အရာတွေပေါ့ဒါတရားမျှတမှုလည်းမရှိဘူးဒါဟိုလူကျင့်ဝတ်တွေနဲ့လည်းအဖွဲ့အစည်းတစ်ခုရဲ့ကျင့်ဝတ်တွေနဲ့မညီတဲ့ပုံစံမျိုးတွေရှိတယ်အခုမှတိုက်ကြီးလိုနေရာမျိုးတွေကျွန်တော်လှိုင်လိုနေရာမျိုးတွေမှာကျွန်တော်တို့ဘေဘုတ်တွေကိုဖျဲခံတာဖျက်ဆီးတာမျိုးတွေရှိတယ်ဟောတိုက်ကြီးဆိုအဖြောက်မှာပေါ့ဆိုတော့ဒါမျိုးတွေကအဖွဲ့အစည်းတစ်ခုနဲ့တစ်ခုဒီလိုမျိုးငြိမ်းချမ်းသွားအောင်ကျွန်တော်တိုင်းပြည်အပြောင်းလဲလုပ်နေတဲ့အချိန်မှာဒါမလုပ်တဲ့နဲ့လုပ်ရတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့တခြားအဖွဲ့အစည်းတွေအနေနဲ့ဆင်ခြင်မှုနဲ့တော့ကျွန်တော်တို့ဒီလိုငြိမ်းချမ်းသွားတဲ့ကျွန်တော်တို့တရားမျှတစွာရှင်ပြိုင်နိုင်မှုကျွန်တော်တို့မျှော်လင့်တယ်လို့ကျွန်တော်ဒါကိုပြောချင်ပါတယ်
မဲဆွယ်စည်းရုံးရေးမှာဘာသာရေးမိုင်းတိုက်ပြီးမဲဆွယ်တာမျိုးတွေနိုင်ငံရေးကိုဘာသာရေးနဲ့အသုံးချတာမျိုးတွေကိုတော့လက်ခံနိုင်မှာမဟုတ်ဘူးလို့ပြည်သူတဦးဖြစ်တဲ့ဒေါ်မွေးချူချူကဆိုလိုက်ပါတယ
်။အဲအဓိကကတော့အန်တီတို့တိုင်းပြည်မှာပညာရေးကျန်းမာရေးလူလူရဲ့ပညာရေးကျန်းမာရေးဘဝလုံခြုံမှုတွေတရားဥပဒေစိုးမိုးရေးတို့အတွေ့အကာအကွယ်ပေးမဲ့ပြည်သူ့ဘက်ကတကယ်ရက်တည်မဲ့ပါတီတွေလိုအပ်နေပါလေ။အဲ့တော့ဒီအဲဘယ်လိုပြောမလဲဆိုတော့ပါတီဆိုတဲ့နေရာမှာလဲအဲနိုင်ငံရေးဟာနိုင်ငံရေးတက်တက်ပဲဖြစ်တဲ့နယ်ပေါ့နော်နိုင်ငံရေးကိုဘာသာရေးနဲ့အတုံးချတာမျိုးတော့အန်တီတို့ကထောက်ခံမှာမဟုတ်ပါဘူ
းရွေးကောက်ပွဲကာလအတွင်းမဲဆွယ်စည်းရုံးရေးတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေအပေါ်လူရှင်တော်ဦးမြင့်တာကအခုလိုပြောလိုက်ပါသေးတယ
်ဘယ်သူတွေဟမ့်မလဲဘယ်သူတွေတားမလဲကိုသွားစရာရှိတာသွားမယ်တခုတော့ရှိတယ်ဗျာဘယ်သူကမှမပုတ်ခတ်ဘူးအမေဒေါ်အောင်ဆန်းစုကြည်လို့ပဲတန်ဖိုးထားပါရစီခေါ်ပါရစီခုချိန်ထိဒေါ်ဆန်းစုကြည်ကဘလို့မှမပုတ်ခတ်ဘူးဖြူစင်တဲ့နှလုံးသားဖြူစင်တဲ့စကားတွေနဲ့တိုင်းပြည်ပေါ်မှာလှုပ်ပေးနိုင်တဲ့အတိုင်းအတာကိုလှုပ်ပေးပါမယ်မလှုပ်ပေးနိုင်တဲ့အတိုင်းအတာကိုမလှုပ်ပေးနိုင်ပါဘူးလို့ပြောတယ်အခုကလှုပ်ပေးနိုင်တဲ့အတိုင်းအတာဖြစ်အောင်မဲပေးပါလို့ပြောတာ
မဲဆွယ်စည်းရုံးရေးတွေမှာအမှုပညာရှင်များကတရက်တအားလိုက်ပါဆောင်ရွက်ကြပြီးအချို့ပါတီတွေကအခကြေးငွေနဲ့ငှားရမ်းကာဖျော်ဖြေပွဲတွေပြုလုပ်လို့ရှိကြပါတယ်အဲ့ဒီလိုမဲဆွယ်စည်းရုံးရေးတွေမှာလိုက်ပါရခြင်းဟာဝါရဖြန့်ဖို့မဟုတ်ပဲဖျော်ဖြေဖို့တသက်ပဲလို့အမှုပညာရှင်တဦးကပြောပါတယ
်ကျွန်တော်တို့ကတော့လိုက်တယ်ဆိုတော့ဟိုဝါရဖြန့်ဖို့စည်းရုံးဖို့အဲ့ဒါတွေအဓိကမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီအမှုပညာရှင်ဖြစ်တယ်အမှုပညာရှင်ဖြစ်တဲ့အတွက်ကျွန်တော်အနေနဲ့လည်းဒီဦးထွန်းလွင်ဒီဟိုသူကောင်းရကောင်းကျိုးသူလုပ်နိုင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်ငငယ်လေးကတည်းကဟိုចောင်းသားဘိုးက9တန်း6တန်းလောက်ကတည်းကသူ့ကိုကျွန်တော်မြင်နေရတယ်သူဒီတကယ်လည်းရက်ွက်အချိုးဟိုရက်ရွာအချိုးသူတည်ဖို့တာကျွန်တော်တွေ့တယ်ဆိုတော့ဟိုသူ့အတွက်ကိုကျွန်တော်တို့လိုက်ပေးတယ်ကွာအဲ့တော့အခက်ခဲဆိုတော့ပါတီကိစ္စတွေလမ်းကြီးကိစ္စတော့ကျွန်တော်မသိပါဘူးကျွန်တော်ကတချင်းစုပ်ကိုပဲလိုက်ပေးတာပါအဲ့ဒါပါပဲ
ရွေးကောက်ပွဲမတိုင်ခင်မြန်မာပြည်သူလူထုအကြားပါတီစုံကောင်းဆောင်တွေရဲ့စီယုံလို့ဆိုရေးရေးအပေါ်ဖေပါတီဖေကောင်းဆောင်ကိုမေးပေးရမယ်သူတို့တွေရဲ့နောက်အနာဂတ်ဘဝတွေကိုယုံကြည်အပ်နိုင်ရမယ်ဆိုတာဝေခွဲမရဖြစ်နေပါတယ်အဲ့ဒီပါတီခေါင်းဆောင်တွေရဲ့မဲဆွယ်စည်းရုံးရေးတွေမှာပြိုင်ဘက်ခေါင်းဆောင်အချင်းချင်းတိုက်ခိုက်ကြစီမဲ့စည်းရုံးပြောစကားတွေအပေါ်ရွေးကောက်ပွဲကော်မရှင်အနေနဲ့လည်းထိရောက်တဲ့အရေးယူမှုတွေကိုမတွေ့ရသေးပါဘူးမြန်မာနိုင်ငံရဲ့အနာဂတ်ပြောင်းလဲရေးအတွက်မဲဆွယ်စည်းရုံးရေးကာလတွေမှာဟောပြောတဲ့ပါတီအသီးသီးကခေါင်းဆောင်တွေရဲ့မဲဆွယ်စည်းရုံးရေးမိခွန်းတွေကိုနားထောင်ရင်မြန်မာပြည်သူလူထုအတွက်တော့အသေးအချာကမဲတပြားကိုပြည့်ပြတ်သားသားပေးနိုင်မှာပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုကောင်းဆန်ဟိန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဒီမှာရပ်ပြီးရေဘေးပြန်လည်ထူထောင်ရေးအခြေအနေတွေကိုတလှည့်တင်ပြပေးကြပါမယ်။ရေဘေးတင်ဒေသတွေကိုစားနပ်ရိက္ခာတွေဇက်တိုက်ထောက်ပံ့ပေးနေတဲ့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အနေနဲ့အရေးပေါ်ကယ်ဆယ်ရေးကာလအပြီးပြန်လည်ထူထောင်ရေးအတွက်စားနပ်ရိက္ခာထောက်ပံ့ရေးတွေကိုလည်းနိုဝင်ဘာလမှာစတင်လှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်မှာဖြစ်ပွားခဲ့တဲ့ရေဘေးတင်ဒေသတွေကိုကူညီသွားဖို့ကိုလည်းအသင့်ရှိနေတယ်လို့ပြောပါတယ်။အပြည့်အစုံကတော့ VOE သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။မိုးရွာသွန်းမှုတွေနဲ့ဆိုက်ကလုန်းကိုမင်းကြောင့်ရေပြေးတင့်ခဲ့တဲ့ဒေသတွေမှာအရေးပေါ်ကာလအလွန်ပြန်လည်ထူထောင်ရေးအတွက်စားနပ်ရိက္ခာထောက်ပံ့မှုတွေကိုနိုဝင်ဘာလကစပြီး2016ခုနှစ်နှစ်လယ်ပိုင်းလောက်အထိအယုံဆိုင်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP မြန်မာဌာနကိုယ်စားလှယ် Dom Scabelli ကအခုလိုပြောဆိုလိုက်ပါတယ
် From November onwards, WFP is planning to phase in early recovery activitiesTo rehabilitate and restore livelihoods for those populations. The activities will include gradually.
နိုဝင်ဘာလကစတင်ပြီးတော့ရေဘေးသင့်ပြည်သူတွေအတွက်အသက်မွေးဝမ်းကြောင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။ WFP ရဲ့လစဉ်ငွေနဲ့စားနပ်ရိက္ခာအကန့်အသတ်ရှိထောက်ပံ့နေတာတွေကိုတဖြည်းဖြည်းလျှော့ချပြီးတော့ပျက်စီးသွားတဲ့အရင်းမြစ်တွေပြန်လည်တည်ဆောက်ထူထောင်ဖို့ငွေကြေးဒါမှမဟုတ်စားနပ်ရိက္ခာတွေကိုထောက်ပံ့သွားဖို့ရှိပါတယ်။ဒါပြင်အသက်5နှစ်အောက်ကလေးငယ်တွေရဲ့ကျန်းမာရေးအခြေအနေတွေဆိုးရွားမှုမရှိအောင်အထူးဖော်ဆက်ထားတဲ့အာဟာရတိုက်ကျွေးမှုတွေကိုလည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုဒဏ်တွေခံခဲ့ရတဲ့ဒေသတွေကို WFP အနေနဲ့2016ခုနှစ်နှစ်လယ်ပိုင်းအထိထောက်ပံ့ပေးသွားမှာဖြစ်ပါတယ
်။ဒီကနေ့ WFP တို့လောင်ယုံမှာကျင်းပခဲ့တဲ့ဂျပန်အစိုးရနဲ့ WFP ကြားစားနပ်ရိက္ခာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာပြောဆိုလိုက်တာပါ။ဂျပန်အစိုးရရဲ့အလှငွေအမေရိကန်ဒေါ်လာ 1.3 သန်းနဲ့ဝယ်ယူခဲ့တဲ့စံတန်ချိန်ပေါင်း 1,900 ကျော်ကိုရေဘေးတံအစိုးရဆုံးခံခဲ့ရတဲ့ချင်းပြည်နယ်မကွေးတိုင်းရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းရေကြီးရေရှမ်းမှုတွေထပ်မံဖြစ်ပွားခဲ့တာကြောင့်ကူညီထောက်ပံ့မှုအစီအစဉ်ရှိသလားဆိုတဲ့မေးမြန်းမှုကို Dom Scabelli ကအခုလိုဖြေကြားပါတယ်။
So far, the government has everything under control. There is not an urgent requirement for international assistance yet.
အခုဒီတော့အဲ့ဒီဒေသတွေကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါသေးတယ်။လောလောဆယ်တော့နိုင်ငံတကာအရေးပေါ်အကူအညီတွေလည်းမလိုအပ်သေးပါဘူး။ကျွန်တော်တို့ကနေစဉ်နဲ့အမျှသက်ဆိုင်ရာအစိုးရတွေနဲ့အဆက်အသွယ်လုပ်နေပါတယ်။ကျွန်တော်တို့အကူအညီလိုအပ်ပြီးဆိုတာနဲ့ချက်ချင်းလိုအပ်တဲ့အကူအညီတွေကိုပေးသွားမှာပါ။
လူမှုအနှံကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကယ်ဆယ်ရေးဌာနခွဲညွှန်ကြားရေးမှူးဦးချွန်ဟဲကတော့တဘာဝ BNE ရဲ့ကျူတင်ကာကွယ်ရေးလေ့ကျင့်ခန်းလေးလည်းလေ့ကျင့်ပေးနေတယ်လို့အခုလို့ပြောပါတယ
်။ဦးတဘာဝ BNE အမျိုးစုံစုံနဲ့အတွဲဥပမာမီးပေးဆိုလိုလိုကျူတင်ကာကွယ်မလဲဆိုပြီးတော့မီးပေးအန်တွေကိုကျူတင်3ပေးပေါ့ကျူတင်ဟိုအမီးနဲ့တန်းတန်းထားပါတယ်ဒီရီဘေးဆိုရင်လည်းဒီဘေးမပိခင်ဒီအင်္ဂလူဆော့ရမလဲဘေးဒေသကိုရွှေ့ရမလဲတကယ်လို့ဒီဘေးဖြစ်လေမုန်တိုင်းကြလို့ဆိုရင်ဘေးနေရာထပ်ပြီးမလဲဘေးနေရာဆောင်တည်တော့မလဲဆိုရအောင်ဂျူတီဇက်တိုက်လက်ကျင့်ခံဒီမော့ဒရင်းကိုလည်းပုံမှန်လေးလောက်ခိုင်းတာဒီရက်ခွက်အသီးသီးမြို့နယ်အသီးသီးမှာတော့ကော်မတီဖွဲ့ထားတယ်
WFP အဖွဲ့ဟာစိုက်ကလုန်းကိုမင်းအလွန်အရေးပေါ်စားနပ်ရိက္ခာလိုအပ်ခဲ့တဲ့ရေဘေးတင့်ပြည်သူ 4,500 ကျော်ကိုတစ်လအတွင်းထောက်ပံ့နိုင်ခဲ့ပါတယ်။ဒါအပြင် WFP အနေနဲ့မြန်မာအစိုးရနဲ့ရောဂျပန်နိုင်ငံရဲ့ထောက်ပံ့မှုတွေနဲ့ပါပူးပေါင်းပြီး2025ခုနှစ်မတိုင်မီငတ်မောခေါင်းပါမှုအလုံးစုံပပျောက်ရေးရှိမှန်းချက်ပြည့်မီအောင်စ조사ဆောင်ရွက်နေကြပါတယ်ရှင်။
ရန်ကုန်ခြေဆိုင် VOE သတင်းထောက်မတ်တင်ကီလင်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOE American အသံရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ16 19 25တို့ကနေညနေ9နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ်ထဲနားဆင်ကြရမှာတွေကတော့
ဘယ်လိုနေရာမျိုးမှာတော့ဖြစ်ခွင့်ပြုနိုင်တယ်ဘယ်လိုဆိုခွင့်မပြုဘူးဒါဟာအလုံးတပြေးညီပဲအဲ့ဒါနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကဘာဆိုပြီးတော့
ရွေးကောက်ပွဲဆိုင်ရာအထူးဆွေးနွေးပွဲသကဝိုင်းစီစဉ်မှာကြားကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးတင်ပြထားချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ကိုရန်နိုင်တဲ့အတူမခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်
။2015ရွေးကောက်ပွဲကိုရွှေဆိုင်မှုစဉ်းစားနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဟာနားလည်မှုလွဲမလာတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကာကွယ်ပြောဆိုလိုက်ပါတယ်။နိုမာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုတနိုင်ငံလုံးမဲပေးဖို့အတွက်ပြင်ဆင်နေကြချိန်မှာအခုလိုရွေးကောက်ပွဲရွှေဆိုင်မှုစဉ်းစားနေတယ်ဆိုတဲ့သတင်းကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်နိုင်တယ်လို့ကော်မရှင်ကပြောလိုက်တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသိန်းဦးပြောတာကတော့တချို့ပါတီတွေကပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာကြုံနေရတဲ့ရေဘေးပြဿနာတွေကိုဆွေးနွေးခဲ့ကြပြီးတချို့ပါတီတွေကတော့ရွေးကောက်ပွဲရွှေဆိုင်နိုင်ခြင်းရှိတယ်ဆိုတဲ့သတင်းကိုမီဒီယာတွေကိုချက်ချင်းပြောလိုက်တဲ့အတွက်လူလူကြားမှာသတင်းတွေအလျင်မြန်ပြန့်နှံ့ပြီးတော့နားလည်မှုလွဲကုန်တာဖြစ်ကြောင်းအဲ့လိုဖြစ်တဲ့အတွက်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုပါထိခိုက်သွားနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ရွေးကောက်ပွဲကိုမွှေပဲပုံမှန်တိုင်းဆက်လက်ကျင်းပသွားမယ်ဆိုတာကိုအမြန်ဆုံးကြေညာချက်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့ပြောပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ23ရက်နေ့မှာနိုင်ငံရေးပါတီတချို့နဲ့နေပြည်တော်မှာတွေ့ဆုံပြီးတော့လက်လောဖြစ်နေတဲ့သဘောဘေးအန္တရာယ်အခြေအနေနဲ့ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးလှုပ်ဆောင်နိုင်မလားဆိုတာတွေကိုအခြေခံပြီးရွေးကောက်ပွဲရွှေဆိုင်တင့်မတင့်ဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကမီဒီယာနဲ့တွေ့ဆုံစဉ်မှာပြောခဲ့ပါရယ်ရွေးကောက်ပွဲရွှေဆိုင်မှုဆွေးနွေးခဲ့တာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကန့်ကွက်ခဲ့ပြီးတော့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတောင်စုလန်သွားပါတီနဲ့အမျိုးသားရေးပါတီတွေကထောက်ခံပြီးကြံပါတီတွေကတော့ကြားနေခဲ့ကြပါတယ
်ရွေးကောက်ပွဲကတဖြည်းဖြည်းနီးကပ်လာနေပြီးမဲဆွယ်စည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြတာမှာကချင်ပြည်နယ်ချီဖွေမြို့နယ်မှာဝင်ရောက်ရှင်ပြန်ကြမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းတွေမဲဆွယ်စည်းရုံးစဉ်မှာတိုက်ခိုက်ခံခဲ့ရပါတယ်ကချင်အထူးဒေသတဲ့ကမ်းဖန့်ရွာမှာ LRD ကိုစလဲလောင်း3အပါဝင်အဖွဲ့ဝင်၄ဦးတို့အောက်တိုဘာလ12ရက်နေ့တနင်္လာနေ့ညဘက်မှာဒေသခံပြည်သူတွေနဲ့တွေ့ဆုံစဉ်အဖွဲ့အဖွဲ့ရောက်ရှိလာပြီးတော့ထိုးကြိတ်တာတွေယူဆောင်လာတဲ့ပစ္စည်းဖျက်ဆီးတာတွေလုပ်ပြီးတော့တိုက်ခိုက်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုစလဲလောင်းဦးနေဝင်ကပြောပါရယ်ဘယ်အဖွဲ့စရာကိုတိတိကျကျမပြောနိုင်သေးပေမဲ့ဒေသခံလက်နက်ကိုင်အဖွဲ့အစည်းတစ်ခုရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောပါရယ်တိုက်ခိုက်မှုကြောင့်ချီဖွေအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးနဲ့အဖွဲ့ထိခိုက်ဒဏ်ရာရသွားခဲ့ပြီးဒီကိစ္စကိုရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းသွားမယ်လို့ဦးနေဝင်းကပြောပါရယ်စက်တင်ဘာလ22ရက်နေ့ကချီဖွေပန်ဝါနဲ့ဝိုင်းမော်မြို့နယ်တွေမှာ NLD ပါတီကမဲဆွယ်စည်းရုံးနေရာတွေမလုပ်ဖို့ကချင်အထူးဒေသခေါင်းဆောင်ဦးစခုံတိန်ရင်အဖွဲ့ကတားမြစ်ခဲ့ပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပြီးကော်မရှင်ကဦးစခုံတင့်ရင်ကိုခေါ်ယူအသိပေးခဲ့ပေမဲ့ထိရောက်မှုမရှိဘူးလို့ NLD လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကပြောပါရယ်အခုလိုမဲဆွယ်စည်းရုံးရေးကာလအတွင်းကချင်ပြည်နယ်အတွင်းမှာနိုင်ငံရေးပါတီတွေကိုလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ဟန့်တားတာဟာရွေးကောက်ပွဲပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လည်းစီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်တန်းကပြောပါရယ်ရှင်
ကိုရန်နိုင်စူးစီးပြီးမက်ခင်ဖြူထွေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးဆွေးနွေးပွဲစကားဝိုင်းကိုထုတ်လွှင့်ပေးပါမယ်။မဲဆွယ်စည်းရုံးမှုတွေမှာအာဏာပိုင်တွေရဲ့ကန့်သက်ချက်ကိုယ်စားလှယ်လောင်းတွေချအပြန်အလှန်ဆွဆွဲမှုတွေအကြောင်းအပြစ်ခံရစေရည်သဘောတူညီချက်ကနေရွေးကောက်ပွဲပေါ်ရိုက်ခတ်မှုတွေဒီကိုဒီမြန်မာနိုင်ငံရေးသုံးသပ်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOE မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကဆွေးနွေးတင်ပြထားပါတယ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကောင်းရကြိုဆိုပါရစေဒီကနေ့ကျမတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဦးစီသူအောင်မြင့်ရဲ့ဒေါက်တာကျန်မျိုးသိန်းတို့ဖြစ်ပါတယ်ကျမတို့ဒီနေ့ဆွေးနွေးမှာကတော့ဒီရွေးကောက်ပွဲဒီစီယုံရေးကာလအချိန်ဟုန်မြင့်နေတာပေါ့နော်အဲ့ဒီရွေးကောက်ပွဲဒီစီယုံရေးကာလဆင်းတဲ့နေရာမှာဒီဟိုမဲဆွဲစီယုံမဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ပေါ့နော်ဒီနေရာအခက်အခဲတို့ဘာလို့ဟိုကြုံနေရတာကြားပါတယ်အဲ့တော့ဆရာအဲ့နေရာအခက်အခဲနဲ့ပတ်သက်ပြီးတော့ပေါ့လေကျမကြားနေတာတော့လေဒီဟိုတိုက်ခံမြူသားဒီမိုကရေစီအဖွဲ့ချုပ်ကပဲဒီနေရာအခက်အခဲတွေရင်ဆိုင်နေရတာပါအဲ့ဒါနဲ့ပတ်သက်လို့ဆရာဗာမြားပြောစင်ပါလေရှင
်အင်းပထမတည်းကလေမျက်ကြီးနားမှာဒီမနှောခွင်းမှာပြဿနာဆဖြစ်တာပေါ့လေဒါပေမဲ့လည်းသူဘေးနားမှာတော့အာကစားခွင်းရှိတဲ့နေရာမှာတော့လှုပ်လိုက်တာပေါ့လေအဲ့လိုအတိုင်းပဲဒီရန်ကုန်မှာမနေ့ကသတင်းစာထဲမှာတော့ပါလာတာပေါ့ရန်ကုန်မှာဖြစ်တဲ့ပြဿနာကရန်ကုန်မှာပန်းချံတွေကိုမပေးဘူးအဲ့တော့ပန်းချံကိုမပေးဘူးပေးမယ်ဆိုတဲ့ဟာကဘသူကဆုံးဖြတ်လို့ဆိုစီပင်သားရဆုံးဖြတ်တယ်ရွေးကောက်ပွဲကော်မရှင်ကဗန္ဓုမဟာဗန္ဓုလပန်းချံကိုခွင့်ပြုတယ်ကြောက်တရာမြို့နယ်မှာရှိတယ်အဲ့ဒီမဟာဗန္ဓုလပန်းချံကိုခွင့်ပြုပေမဲ့ဒီစီပင်သားကကျွန်တော်တို့ကဒီပန်းချံဘယ်ပန်းချံမှမပေးတော့ဘူးပန်းချံအခု60ကျော်ရှိတခါဘယ်ဟာမှမပေးနိုင်ဘူးဆိုတော့ပြောတယ်လှုပ်ချင်ရင်ဒီဘောလုံးကွင်းမှာလှုပ်ကြဖို့ပြောတယ်ဘောလုံးကွင်းတွေကလည်းတော့သူကသူမအားလတ်တဲ့အခြေအနေတွေရှိတယ်နောက်တော့ဘေးနားမှာဘုံကြီးကျောင်းတို့ကျောင်းနေရှိနေမနှောက်ရှက်ရဘူးလို့ပြောပြန်တော့သူတို့လှုပ်เสียရနေရာလေးတော်တော်ရှားတယ်လို့တွေ့ရတယ်အဲ့တော့ဒီလိုမျိုးဖြစ်တဲ့ဟာလေးတွေကတော့ဟောအတိုက်ခံတဲ့အစိုးရဒါမှမဟုတ်ရင်ဒီကြက်ခိုင်ဖို့မျိုးရင်းနဲ့ကတော့ပြဿနာတော့အများအားတော့ရှိမယ်လို့ထင်တာပေါ့လေဒါလေးတွေကိုပြည်သူတွေသိအောင်လို့တော့ကျွန်တော်တို့ဝိုင်းမလို့တော့ပြောကြဆိုကြရေးကြတားကြတော့ဒီအကြောင်းအရာလေးကလည်းတော့ highlight လုပ်နေကြတာပေါ့လေ
ဟုတ်ကဲ့ပါဦးစီးတော်မြင့်အနေနဲ့ရောဒီရွေးကောက်ပွဲကော်မရှင်ကရောဒီလိုမျိုးဈာဝင်ဖြန့်ပြေးပေးတာဈာဝင်ဆောင်ရွက်ပေးတာမျိုးတွေရောမရှိဘူးလားရှင
်ဒီဟာဒီနဲ့ပတ်သက်ရင်ကျွန်တော်တို့တိုင်းပြည်မှာဒါတာနိုင်ငံတကာအဖွဲ့အစည်းတွေဆိုရင်တော့အများအားထောက်ပြလေးရှိတယ်အဲ့တော့ဘာလဲဆိုတော့တခုခုကိုလုပ်မယ်ဆိုရင်စနစ်တကျဒါစီမင်းစည်းကမ်းတိတိကျကျသတ်မှတ်ဖို့လိုတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆိုရင် तू အစိုးရပေါ့နော်အာဏာပိုင်နဲ့ तू ကတိတိကျကျ तू ကဆွေးနွေးရမယ်ဆွေးနွေးပြီးရင်ဘယ်လိုနေရာမျိုးမှာတော့ဖြစ်ခွင့်ပြုနိုင်တယ်ဘယ်လိုဆိုခွင့်မပြုဘူးဒါဟာအားလုံးတပြေးညီပဲအဲ့ဒါနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကဘာဆိုပြီးတော့မှပုံမွေလေးလေး तू ညင်ညာဖို့လိုတယ်အဲ့လိုညင်ညာလို့ပြီးသွားရင်အဲ့ဒီစည်းကမ်းကိုလည်းအသေးချလိုက်နာကြမယ်ဆိုရင်ဒီခံပြိုးလက်တန်းတူပဲ NLD လက်တန်းတူပဲဖြစ်မှာပဲဒါပေမဲ့အခုအဲ့လိုအခြေအနေမျိုးတွေမတွေ့ရဘူးအောက်ခြေမှာဖြစ်သွားတဲ့ကိစ္စတွေကြတော့အာဏာပိုင်တွေကပဲ control လုပ်တဲ့အခါကျတော့ဒီ NLD ပဲအခက်အခဲတွေ့တာဟိုတွေ့ရလိမ့်မယ်သိမကြသေးဘူးဆရာပြီးခဲ့တဲ့ရက်ပိုင်းကပဲဘယ်ဘဲတန်းမှာသူတို့ဟို NLD ကဒါဦးတင်ဦးတို့ပြီးတော့မှကိုမင်းကိုနိုင်တို့ဟိုကိုမြအေးတို့ဒါဟိုလုံးမဲ့ message CEO ကြီးလုံးမှာပေါ့နော
်
လုံးမဲ့ဆိုပြီးတော့မှဒီဘက်စူးလီဘက်အချမ်းကိုသူတို့တောင်းတယ
်
မိသားဘက်အချမ်းကိုအဲ့တော့ပထမတော့ပေးလိုက်တယ်ခွင့်ပြုပေးလိုက်နောက်တစ်မှတစ်ခါမရတော့ပြန်ဘူးဆိုပြီးတော့မှအတွင်းဘက်ကိုသူတို့ကပြန်ရွှေ့ခိုင်းတဲ့တပိုင်းလုပ်တယ်အဲ့လိုမျိုးဖြစ်တယ်အခုမြေကြီးနားကိစ္စမှာဆိုတော့အဲ့ဒီတိုင်းပဲတကယ်တော့ဒီမနှောကွင်းကြီးကို control လုပ်တာကသက်ဆိုင်ရာ data တိုင်းသားယဉ်ကျေးမှုအဖွဲ့ကနေပြီးတော့သူကလုပ်တာခွင့်ပြုချက်ပေးခြင်းမပေးခြင်းကသူ့နေရာဒါအစိုးရအာဏာပိုင်ရဲ့နေရာလည်းမဟုတ်ဘူးဒါပေမဲ့အဲ့ဒီအဖွဲ့ကပေးပေမဲ့လည်းအာဏာပိုင်တွေကခွင့်မပြုဘူးဆိုပြီးတော့မှသူကအမိတ်ထုတ်တယ်ထောက်ယုံတော့မကဘူးသူကအဲ့ဒီသူထုတ်တဲ့ကြားထဲမှာတစ်ဖက်ကခွင့်ပြုပေးတယ်ဆိုပြီးတော့လုံမှစိုးရိမ်လို့ဆိုပြီးတော့မှတခါတည်းတန်ကျိုးတွေနဲ့ခတ်တာတွေပါအကုန်လုံးဖြစ်သွားတယ်ဆိုတော့ဒါတွေကဘာပြောပြောဟိုခုနကတော့ဆိုဥတည်ရေးအကြောင်းကျွန်တော်တို့ပြောကြတာပေါ့နော်ဥတည်ရေးရာရွေးကောက်ပွဲကိုကောင်းမွန်အောင်လုပ်ပေးမယ်တရားမျှတအောင်လုပ်ပေးမယ်ဆိုပေမဲ့ဒီပုံရိပ်တွေကကောင်းမွန်တဲ့ပုံရိပ်တွေမဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအခုစီယုံရေးကာလဟိုအချိန်ဟုန်နေမြင့်လာပြီပေါ့နော်အဲ့တော့ဒီနှစ်ဖက်ဟိုဒီပါတီတွေနောက်တတိပုဂ္ဂလတွေအခုလိုမျိုးမဲဆွဲစီယုံရေးကာလမှာဒီလိုအနှောက်အယှက်တွေဟိုဖြစ်နေမယ်ချေချောမွမမဖြစ်တာတွေတွေ့နေရမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ထုံးစံတိုင်းမေးရမယ်ဆိုရင်ဒီရွေးကောက်ပွဲကော်မရှင်ကပဲတာဝန်ရှိတဲ့သဘောပဲပေါ့ဒါပေမဲ့သက်ဆိုင်ရာဒီပါတီစီယုံရေးဒီအနေနဲ့ရောသူတို့အနေနဲ့ရောဟိုဘယ်လိုခေါ်မလဲနည်းနည်းလေးအားပြော့နေလို့ဒီမှာယူဆမိတာပေါ့ဒေါက်တာရမသိန်းဘယ်လိုယူဆပါလဲရှင
်ကျွန်တော်အမြင်ကတော့အဓိကတော့ဟိုတနိုင်ငံလုံးတိုက်တာနေပေါ့လေကြကြပြန့်ပြန့်ဟိုစီယုံရေးကိုအတိုက်အတိုက်လုံနေတာတော့ကျွန်တော်မြင်တော့လက်ရှိအချိန်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဓိကလုံနေတယ်လို့မြင်တယ်။နောက်လက်ရှိအာဏာရပြည်ခိုင်မျိုးပါတီကလည်းလုံတယ်။သို့တော်လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှင်လိုက်မယ်ဆိုရင်တော့ဟိုဒုတိယလောက်ပဲလိုက်တာတို့ရတယ်။အခြားပါတီတွေရဲ့ဟိုရွေးကောက်ပွဲစီယုံရေးအပိုင်းတွေကတော့နေရာကွက်ကြားသဘောမျိုးလောက်ပဲတွေ့ရတာကိုတွေ့ရတယ်။ဥပမာအဖြစ်ဟိုတိုင်းသားစီလုံးညီညွတ်ရေးပါတီဆိုရင်ဟိုကျွန်တော်တို့လလန်းမီတလောက်မှာဟိုတိတ်ပြီးတော့ကြားရမြင်ရတာနည်းနည်းအားနေတယ်လို့ကျွန်တော်လည်းမြင်တယ်။အဲ့တော့လက်ရှိအခြေအနေမှာတော့ကျွန်တော်မြင်အားဖြင့်အဓိကပေါ့လေဒီမဲဆွယ်စီယုံရေးကိစ္စနဲ့ပတ်သက်ပြီးတော့အဓိကထိတ်တိုက်တွေ့လာတာကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာပိုင်နေနဲ့ဖြစ်လာ ဲ့တော့ဥမာလွန်ခဲ့တဲ့ဂျပန်အဆိုရင်မနေ့ကလားမသိဘူးကျွန်တော်တို့မြောင်းမြမှာဟလာလူသိန်းနဲ့ချီပြီးတော့တစ်မျိုးလုံးဟိုလှည့်လည်ပြီးတော့ထောက်ခံဆန္ဒပြတဲ့ဟိုထောက်ခံပွဲပေါ့လေထောက်ခံစီယုံလှုံ့ဆော်တဲ့ပွဲလို့ပုံစံမျိုးတွေဖြစ်လာအဲ့ခါကျတော့တကယ်တမ်းကဘာဖြစ်လို့လဲဆိုတော့ခုနပြောသလိုအာနာပိုင်းတွေကဟိုသူတို့ရဲ့လုတ်ခွင့်ဟိုလုတ်ပိုင်ခွင့်ဘောင်ထဲကနေပြီးတော့ဟလာဟိုတိုးလိုက်ဆုတ်လိုက်ပုံစံမျိုးတွေလုံနေတဲ့အနေထားဟာဒါဟိုမယိုးသားမှုကိုပြတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေဘက်မှာလည်းပဲဟိုအမခွန်းကပြောသလိုပေါ့လေဟိုချက်နဲ့လက်နဲ့ဟလာဟိုလှုပ်ထုံးလုံနည်းနဲ့ဥပဒေနဲ့ဟလာပြင်းပြင်းထန်ထန်ပြောဆိုတာမျိုးအပိုင်းကလည်းအားနေတာတွေ့ရအဲအဲ့ဒီလိုပြောဆိုမှုမျိုးကိုကျွန်တော်အများအဖြစ်အစိုးရကိုလည်းလှုပ်တင်တယ်ဟာပြည်တော်မျိုးရေကောက်ပွဲကော်မရှင်ကိုလည်းလှုပ်တင်တယ်နောက်ပြီးတော့နိုင်ငံတကာကိုလည်းလှုပ်တင်တယ်ဥပမာနိုင်ငံတကာလူတွေလည်းပဲဒီကိစ္စကိုသိတင်တယ်ဥပမာ American EU အပါဝင်ဟာဒီရွေးကောက်ပွဲပေါ်မှာအကြီးအကျယ်စိတ်ဝင်စားနေတဲ့အတော်အဆုဝင်နိုင်ငံတွေရာလည်းပဲဟာဒီမှာဖြစ်ပျက်နေတဲ့အခြေအနေအမှန်တွေကိုသိဖို့ဆိုတာအဓိကနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟာတိတိမိမိဟာတိတိကြကြပြောဖို့လိုအပ်တယ်လို့တော့ကျွန်တော်ကမြင်ပါတယ
်အခုဒေါအောင်ဆန်းစုကြည်နဲ့ပေါ့ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲစီယုံရေးခီးစဉ်နဲ့လည်းတော်တော်လေးညာနေပါပြီလေမကြခင်မှာပဲရခိုင်ပြည်နယ်ကိုသွားဖို့ရှိရလို့သိရပါတယ်တစ်ချိန်တည်းမှာပဲဒီစစ်ခိုင်ပြည်ဖွံ့ဖြိုးရေးပါတီရဲ့ဘုဒ္ဓဥက္ကဋ္ဌပုတွဲဥက္ကဋ္ဌဦးထေးဦးကလည်းသူရဲ့မွေးဆန္ဒနဲ့မြင်ဟင်္ဒရာမှာအကြီးအကျယ်မဲဆွယ်စီယုံရေးဆင့်နေပါတယ်အဲ့မဲဆွယ်စီယုံတဲ့နေရာမှာသူပြောခဲ့တဲ့စကားဟိုဒန်ဟိုတနိုင်ငံလုံးနေရိုက်ခတ်နေပါပြီလေအဲ့ဒီစကားတခွန်းနဲ့ပေါ့လေဟိုတော်တော်လေးဟိုဒီဘက်ကလည်းဒီဟိုအများပြည်သူထောက်ခံတဲ့ဘက်ကနေကြည့်ရဆိုရင်တော့ဒါတော်တော်လေးကိုလွန်ကဲလာပြီပေါ့လေအဲ့ဒီလိုမျိုးဟိုပုံကူရေးပေါ့တိုက်ခိုက်တဲ့ဟာမျိုးတွေကိုဘလို့သုံးသပ်လို့ရပါလဲရှင်အဲ့ဒါအခုကျမကြည့်နေရသလောက်ပေါ့တော်တော်လေးကိုအယုတ်ဆိုးလာတယ်လို့ထင်ပါတယ်ရှင
်အဲ့ဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်ပထမတစ်ပိုင်းကကြတော့ရုပ်ောက်ပွဲမဲဆွယ်စီယုံတဲ့အခုဒီကိစ္စပေါ့နော်ဥပဒေတွေရှိတယ်ဟိုနည်းဥပဒေတွေရှိတယ်ဒါနဲ့ပတ်သက်လို့ကျွန်တော်မှတ်မိသလောက်ဆိုရင်အစောကြီးပဲလွတ်တော်ထဲမှာရခိုင်အမှတ်တွေပါတယ်ကလည်းတင်တယ်အခုဒီခမရုစီမှာဒီစီကန်းအရာပေါ့နော်အဲ့ဒီမှာကျွန်တော်ထင်တယ်ပြည်တော်စုရေကောက်ပွဲကော်မရှင်ကတာဝန်ရှိတဲ့လူတွေလွှတ်တော်မှာလာဖြေတယ်ကျွန်တော်တို့ကိုမဲဆွယ်စီရင်ခွင့်ပြုထားတဲ့ခွင့်ပြုထားတဲ့ဘောင်ဆိုတဲ့ဥစ္စာကအခုလောလောဆယ်ကျွန်တော်တို့ဟိုပုံနှိပ်စာနယ်ဇင်းတွေလွတ်လပ်ခွင့်ရတာပေါ့အဲ့ဒီလောက်ကျွန်တော်တို့မရနိုင်ဘူးလားဆိုတဲ့ခါကျတော့ဟိုကမပေးဘူးပြောမစလို့လွတ်လပ်ခွင့်မပေးဘူးအဲ့မှာကန်တာချုပ်ချယ်ထားတာတွေအများကြီးပါတယ်အများကြီးပါတော့ကာတာစင်တာတို့ဘာတို့ကလည်းဒီအချက်တွေကိုသူတို့ကထောက်ပြတယ်ဒါကြီးကတော်တော်လေးကိုသဘာဝမကျဘူးပေါ့အမအနည်းဆုံးအဆင့်ဆိုရင်အခုဆိုဒေါန်ဆန်းစုကြည်ကတော့သူကတော့လုံနေတာပဲတခြားလူကတော့သူ့လောက်ကိုဟိုတတ်တိမရှိဘူးပေါ့နော်အဲ့ဒါဘာလဲဆိုတော့လက်ရှိအစိုးရအဖွဲ့ကလုတ်ပုံကင်ပုံတွေကိုဟိုဝေဖန်သုံးသပ်တော့မှနောင်ဘာလုံမလဲဆိုတာသူကပြောလို့ရမှာလေဒီသဘောမျိုးဝေဖန်တာတွေပဲလုံအောင်အဲ့ဒီတကယ်၍သာအဲ့ဒီစီကံဥပဒေတွေကိုလိုက်နာမယ်ဆိုရင်တော်တော်လေးကိုစီယုံ
လာ
မရတော့ဘူးဖြစ်နေတယ်မရတော့ဖြစ်တော့အစိုးရရဲ့ဒီဟိုဥစ္စာပေါ့ရုပ်ောက်ပွဲကော်မရှင်နဲ့ဥပဒေတွေကဘယ်ဘက်ကိုအကုန်လုံးကိုဟိုသွားပြီးတော့မှလမ်းကြောင်းတဲ့ပေးလိုက်တယ်လဲဆိုတော့အားလုံးကဘာမှမပြောနဲ့တယောက်တယောက်အမှားဆောက်ပြီးရင်တရားစွဲကြပြီးရင်နောက်ဟိုဘာလဲပြစ်တင်ရှုတ်ချပေါ့နော်ရုပ်ောက်ပွဲနိုင်သွားပြီဘောင်းတွေကျင်းကုန်တယ်အကုန်လုံးကအဲ့ဒီဘောင်းတွေကျင်းကုန်သွားတာကဒါတော့တမှုဒါအမှုတမှုလူတွေကမလွတ်လပ်တော့အဲ့ဒါတမှုနောက်ဒုတိယတစ်ခုဖြစ်လာတဲ့ကိစ္စကကြတော့ဒါပြည်ခိုင်မျိုးဘက်ကအဓိကဖြစ်နေတာဘာဖြစ်လို့လဲဆိုတော့သူတို့ကပုံမှန်အဖြစ်ပြောဆိုတဲ့ဟာမှာသူတို့ခင်ဗျားလည်းမကြွမ်းကျင်ဘူးကျွန်တော်ကတော့သူတို့ကိုကြည့်ပြီးတော့မှဟိုတော်တော်စာနာတယ်သနာလည်းသနာတယ်စစ်ဘုတ်ချုပ်တွေဖြစ်နေတာကိုနိုင်ငံရေးကသူတို့မကြွမ်းကျင်ဘူးဘယ်နည်းနဲ့လူတို့ကိုစီယုံရမလဲဘယ်နည်းနဲ့လူတို့တွေသဘောကျအောင်လုပ်ရမလဲသူတို့ခင်ဗျားမလုတ်တက်ရှာဘူးမလုတ်တက်တဲ့ခါကျတော့နေပြည်တော်မှာဆိုလည်းကြည့်လူတွေအများကြီးခေါ်လိုက်တယ်ဆုံးနှစ်ထိနားမထောင်ဘူးဓမ္မောက်တုတ်တွေယူပြီးတော့ပြန်ကြတယ်ဒါပေမဲ့ဒီဘက်မှာတကယ့်ကိုဟောပြောတဲ့လူတွေကြတဲ့ခါကျတော့ကြည့်လိုက်တော့တကယ့်ပြည်ခံမျိုးပါတီကထိတ်တန့်ပုံကိုကြီးတယ်ဥတည်နိုင်သိမ့်ပါတယ်အဲ့ဒါဟိုဘုချုပ်ကြီးလှထေးဝင်းတို့ပါတယ်ဘုချုပ်ဝေလွင်တို့ပါတယ်အတားကြီးကရုပ်ပစ္စည်းပြည့်တယ်ဖြစ်တယ်ပြီးတော့မှနောက်အဲ့ဒီဘုချုပ်ဥစ္စာပေါ့ဘုချုပ်မြစ်လှိုင်တို့ပါလို့ဆိုရင်လဲစီယုံလို့သူခင်ဗျာမတတ်ဘူးမတတ်တဲ့ခါကျတော့ဟိုပင်ကလီကြီးကိုယူထားသလားကလားကြီးကိုယူထားလားအင်္ဂလိပ်ကိုယူထားလားဒီလိုမျိုးလူဆိုရင်တော့တိုင်းပြည်ကိုချစ်တယ်လို့ခင်ဗျားတို့မယုံကြပါနဲ့အတားမျိုးနည်းနည်းနဲ့သူကမဲဆွဲတယ်ဆိုတော့ပုံကူကြီးတွေရောက်ကုန်ရောဥထေးဥလည်းဒီတိုင်းပဲပေါ့အဲ့ဒါကျွန်တော်တို့ဟိုအပြောင်းလဲမှုတွေလုပ်တဲ့ခါကျတော့ဒါဥပမာတော့လာတာပေါ့နှစ်ချိန်လာတော့ဘာဖြစ်တယ်လဲတစ်ချိန်နန်းခံရတာပေါ့ဗျာဘာညာဆိုပြီးတော့မှဟိုကလိတလူကြီးတလူပေါ့ကျွန်တော်တူချင်းအမြင်ရပြောရရင်တော့ဒီလိုမျိုးလေးတွေလောက်ကတော့တိတ်ပြဿနာမကြီးပါဘူးဟိုဘာမှလည်းဖြစ်မသွားပါဘူးပြည်သူလူထုစီမှာပေါ့နော်ဒါပေမဲ့ကျွန်တော်တို့စီမှာကအစိုးရလမ်းကြောင်းပေးထားတဲ့ဟာပေါ့ကော်မရှင်ကလမ်းကြောင်းပေးထားတဲ့ဟာကဆက်ဆက်ထိမခံအနေထားမျိုးပေါ့နော်ဘာမှပြောဆိုစည်းရုံးလို့မရအောင်ဖြစ်နေတဲ့အခါကျတော့အကုန်လုံးကအဲ့ဒီဘက်ကိုရောက်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအခုဒီရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလမှာအရင်တုန်းကဒီဟို ပြည်သူ့လွှတ်တော်ဥက္ကဋ္ဌလုပ်လုပ်ခဲ့တဲ့ဒီနိုင်ငံပေါ့ပြည်သူ့လွှတ်တော်နိုင်ငံပေါ့သူရဥွှေမန်းကအခုသူ့ရဲ့ဟိုဇာတိဖြစ်တဲ့ဖြူးမြို့နယ်မှာသူရဲဆွဲစည်းုံရေးဆင့်နေပါတယ်ကျမတို့သူတော့ဟိုအကြမ်းပြင်းပေါ့နော်သူတာမန်လူဘိန်းတယောက်အနေနဲ့တုံးသက်လိုက်တဲ့အခါမှာသူဟာဒီလွှတ်တော်မှာဒီရွေးကောက်ပွဲမှာအရွေးခံရရင်လေတာမန်ပြည်သူ့လွှတ်တော်တယောက်ဟိုလွတ်တော်ကိုစလေတယောက်အနေနဲ့ပဲရက်တီလို့ရမှာမလားဟိုဒါမှမဟုတ်လို့ရှိရင်ဒီသမရရွေးပွဲတွေဘာလို့မှကြဘေးဖယ်ခံထားရမယ့်အနေအထားမှရှိပါလားရှင
်ကျွန်တော်မြင်ကတော့အဲ့ဒါကတော့နည်းနည်းခက်မှန်းရတော့ခက်တယ်ပေါ့ဥမာလက်ရှိအခြေအနေမှာကျွန်တော်မြင်တာကတော့သူရဥွှေမန်းကဖြူးမှာမဲဆွယ်စီယုံရေးလုပ်တယ်ဒါပေမဲ့သူရဥွှေမန်းကိုဝင်းရံတဲ့လူတွေကိုကြိလိုက်တဲ့အခါကျအကုန်လုံးကတကယ်ပြည်တော်စုစန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအကုန်လုံးအမာခံနေပြီပဲအဲ့ဒီအခါကျတော့ဟိုသူရဥွှေမန်းရွေးကောက်ခံရပြီးတော့လွတ်တော်တွေရောက်ခဲ့ရင်သူဟာတာမန်ပထမအဆင့်အနေနဲ့တော့တာမန်လွတ်တော်ကိုယ်စားလှယ်တယောက်ပဲဖြစ်မယ်ပေါ့ဒါပေမဲ့ကျွန်တော်အမြင်အားဖြင့်เนาะဟိုလွတ်တော်ရဲ့အရေးပါတဲ့နေရာကိုရောက်မလားမရောက်ဘူးလားဆိုတာကြတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်အများစုရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်နောက်တစ်ခုကသူဟာဟိုဒုတိယသမရဘက်ကိုရောက်မလားမရောက်ဘူးလားဆိုတာလည်းပဲအဲ့ဒီကာလမှာပြည်တော်စုလွတ်တော်ထဲမှာရှိနေတဲ့ဟိုလွတ်တော်ကိုယ်စားလှယ်အများစုရဲ့အဆုံးဖြတ်ပေါ်မှာမူတည်တယ်လို့မြင်တယ်။အဲ့ဒီအခါကျတော့ဟိုလက်ရှိအနေအထားအရကြည့်မယ်ဆိုရင်တော့သူ့ရဲ့အနေအထားရွေးကောက်ပွဲမှာနိုင်ခဲ့ရင်တော့မှဟိုတာမန်ဟိုလွတ်တော်ကိုယ်စားလှယ်တယောက်ပဲဖြစ်လောက်မယ်လို့ထင်ရကောင်းထင်ရပေမဲ့အဲ့ဒီနောက်ွယ်မှာကျွန်တော်တို့မမြင်နိုင်တဲ့ပေါ့လေကျွန်တော်တို့မသိနိုင်တဲ့နားလည်မှုတွေလည်းရှိရင်ရှိနေမယ်။နောက်ပြီးတော့စီစဉ်မှုတွေလည်းရှိရင်ရှိမယ်။နောက်ပြီးတော့ဟိုလှည့်ကွက်တွေလည်းရှိနိုင်တယ်လို့တော့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့ပါ။စစ်ထဲမှာပဲလေသမရဦးသိန်းစိန်ကလည်းသူ့ရဲ့ monthly address ပေါ့နော်။ဟိုလာစဉ်ပြောနေကြမင်းကောမှာသူထည့်ပြောသွားတာရှိပါတယ်။ဟိုအခုလာမဲ့ဟိုအစိုးရတပ်တန်းမှာပြည်သူကိုဗဟိုပြုတဲ့ပေါ့အစနစ်ပေါ့လေ။အဲ့ဒါတွေကို तू ကဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖြည့်ဆွက်တာတွေလုပ်သွားမယ်ဆိုတော့သူ့ရဲ့ ambition ပေါ့။သူ့ရဲ့ ambition ကလည်းဒီသမရဟိုနောက်ထပ်တာဝန်ထမ်းဆောင်မယ်ဆိုတဲ့ဟာဆုတ်လွတ်တဲ့ပုံတော့မရသေးဘူးရှင်ဆရာဘလို့များထင်ပါလဲရှင
်ကျွန်တော်လည်းအဲ့ဒါတော့ဟိုပြောစရာရှိနေတာပေါ့လေအကုန်လုံးကလည်းပြောနေကြပါလေသူဘာဆက်လုပ်မယ်ဆိုတာသူပြောရတယ်ဆိုတော့သူကသမရဆက်လုပ်မယ်သဘောမျိုးနဲ့ဟောအဲ့ဒီသဘောဆောင်နေတာပဲပြီးတော့သူပြောရတဲ့ဟာကလည်းပြည်သူကသူ့ကိုခိုင်းမှာဟောအစိုးရကိုခိုင်းမှာဆိုတဲ့သဘောမျိုးနဲ့အဲ့ဒါကသူလှုပ်လို့ရတယ်ဆိုရင်တော့ကျွန်တော်တို့ဒီအရင်ကစဉ်းစားရတဲ့ပုံစံနေနဲ့တော့ဆိုင်တော့လေဘလို့လဲဆိုရင်အရင်ကလည်းစဉ်းစားကြတယ်လူပြည်သူလည်းစဉ်းစားကြတယ်ဘလို့လဲဆိုရင်ဒီအစိုးရတော့သူတို့အာဏာလက်လွတ်မှာမဟုတ်ဘူးเนาะအဲစိုးစောပိုင်းလည်းပြည်ခိုင်ပြူကပုံကိုယ်တွေကပြောကြပါတယ်ကျွန်တော်တို့ကဘလို့ဖြစ်ဘလုံဘယ်နည်းနဲ့မဆိုမဲနိုင်ရမှာရအဲ့လောက်အထိကိုပြောခဲ့တာအားလုံးလည်းကြားဘူးကဒါပဲအဲ့တော့ဒီလိုမျိုးဖြစ်နေတဲ့အခြေအနေမှာအခုကတော့ကျွန်တော်တို့ကပြောပြောရှင်းရှင်းကြီးပေါ့လေမဲပေးရမယ်မဲပြီးပြီးရင်ဘာဖြစ်လာမယ်ဆိုတာဒီနိုင်ငံကြီးအချုပ်ကြီးကိုဆောင်ကြည့်အောင်ဘာတူမတော့မပြောနိုင်ဘူးเนาะခင်ဆိုရင်အဲ့တော့တတ်နိုင်သမျှတော့ကျွန်တော်တို့ဒီဖြစ်လာမဲ့ဟာကိုအကောင်းဆုံးဖြစ်လာဖို့ပဲစူးစမ်းဆောင်ရအောင်ပေါ့ဒီနေ့ဒေါ်စုပြောလိုက်တဲ့ကိစ္စမှာတော့တော်တော်လေးကိုတော့ဟောမနေ့ကပေါ့เนาะသူပြောတာဟောကျမတို့ကတော့တဲ့ဒီ NLD ကအစိုးရဖြစ်လာရင်ပေါ့ကျမဘယ်နေရာပဲဖြစ်နေကျမကခေါင်းဆောင်ပဲတမဒါလို့ခေါ်မခေါ်ရင်နေသူကတော့ကောင်းဆောင်ပဲသူကတော့အုတ်ချုပ်မှာပဲလို့ပြောပါတယ်အဲ့ဒါလေးကလည်းတော်တော်စဉ်းစားစရာကောင်းတယ်အဲ့ဒါရောခင်ဆိုးဝင်းတို့ဒါကိုဆွေးနွေးဖို့တော့လိုတယ်ထင်တယ်နိုင်ငံရေးကြွန့်ကျင်ရင်ပေါ့ပို့တော့
ဟုတ်ကဲ့ပါကျမတို့ကျမတက်တက်လုံးပေါ့နော်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ပတ်သက်လာလို့ရှိရင် as far as Burma's politics is concerned wait and see policy ဆိုပြီးတော့ပဲအမြဲစောင့်ကြည့်ကြတာပေါ့ဆိုရဲဟာနဲ့ပဲကျမတို့ဒီအသက်အထိနေခဲ့ကြတာပေါ့လေတစ်ဆက်တည်းမှာပဲသမရဦးသိန်းစိန်စကားကိုပြန်ကောက်အောင်မယ်ဆိုလို့ရှိရင်သူကသူ့ရဲ့သမရတက်တန်းမဆုံးခင်မှာပေါ့ဒီ NCA ဒီ Nationwide Ceasefire နဲ့ပတ်သက်ပြီးတော့သူထိုးမယ်ဆိုပြီးတော့အခုတကယ်ကိုအာသွန်ခွန်ဆိုင်လုပ်နေကြပါတယ်သူတို့ကဘယ်နှဖွဲ့ထိုးမယ်မထိုးဘူးဆိုတာတက်ကိုသူတို့ကဒီ15ရက်နေ့မှာထိုးမယ်ဆိုပြီးတော့လုပ်နေပါတယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပေါ့ရွေးကောက်ပွဲမတိုင်ခင်မှာဒီတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးရေးကိုသူလုပ်မယ်ဆိုပြီးတော့လုပ်ထားတဲ့သူ့ရဲ့ကြီးမှန်းချက်ပေါ့အဲ့ဒါအောင်မြင်မယ်လို့ယူဆပါလား
အောင်မြင်မယ်ဆိုတာကဒီ NCA ထိုးတာကတော့သူတို့ကတော့
Negara season bila apa? Di Singapura itu terus apa ikhwal eh? Tapi aku lalu saya tu ship ikhwal, na ship ikhwal tu melu suruh hati doa bi. Hati doa lekah jaro, lama Singapura ni mah tu mel lalu saya tu ini di net ini terus berdua pay me banyak suruh hati terus suruh ni naik ni jaro. Tapi pada lu juga buat asasan ni pion me suruh ini ship ikhwal mereka. Atau ada lu mewu bo, na di juga buat matang ke mal lebu suruh hati itu yang cuaca le. Cuaca lekah jaro, jono tujuh ni naik suruh jono le tanda apa le? Dah di jalan ke juga buat mah, oh di sungai amya. โอ้ที่ส่งเดียร์มั้ยโอ้อุตส่าห์บ่เนาะยับมายาวลุกดาล่ะสุบิ่ดออกมาไอ้เราจนว่าตอนนั้นมิ้นโซอูเนี่ยอินเทอร์วิวลุกเดตรงตัวจนว่าเมย์เลยตู้คือว่ารู้อะไรเมียยีเวดล่ะสุดแล้วตัวอ่ะบาเปียนผีเลยสุดแล้วจนว่าตอนนั้นมิ้นโซอูเนี่ยอินเทอร์วิวลุกเดตรงตัวจนว่าเมย์เลยตู้คือว่ารู้อะไรเมียยีเวดล่ะสุดแล้วตัวอ่ะบาเปียนผีเลยสุดแล้วจนว่าตอนนั้นมิ้นโซอูเนี่ยอินเทอร์วิวลุกเดตรงตัวจนว่าเมย์เลยตู้คือว่ารู้
ြောခဲ့ဘူးလားရှိပါတယ်နိုင်ငံတည်ငြိမ်မှုမရှိဘဲနဲ့ရွေးကောက်ပွဲကျင်းပလို့မရဘူးပေါ့ဆိုတော့ तू อ่ะဒီနိုင်ငံတည်ငြိမ်နေဆိုတာကို तू อ่ะပြကြင်လို့ဒီ NCO ကိုထိုးတာလည်းဖြစ်နိုင်တယ်ချက်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လို့တစ်ဆက်တစ်ချိန်ထဲမှာပဲတိုက်ပွဲတွေကအခုချိန်အထိကျမတို့သိတဲ့အချိန်အထိကချင်ပြည်နယ်မှာဖြစ်နေသေးပါပဲအဲ့တော့ဒုက္ခတွေတွေလည်းရှိနေသေးပါပဲဒီလိုမျိုးအချိန်နေမှာဒီနိုင်ငံမတည်ငြိမ်သေးပါဘူးအခုတချို့ဒီကချင်ပြည်နယ်တွေမှာရွေးကောက်ပွဲမကျင်းပလို့မရသေးတဲ့ပြည်နယ်တွေလည်းရှိမှာပါဒေသတွေလည်းရှိမှာပေါ့လေအဲ့တော့ဒေါက်တာရံမျိုးသိန်းအနေနဲ့ပေါ့လေဒီငြိမ်းချမ်းရေးနဲ့ဒီရွေးကောက်ပွဲဆက်ဆက်ပုံလေးကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ခုနဟိုကိုစီပေါ်မြင့်ဆွေးနွေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးတော့ပေါ့လေကျွန်တော်ကတော့ဒီသမရဦးသိန်းစိန်ရဲ့တော့အစိုးရတက်တန်းအတွင်းမှာပြည်သူလူထုကပို့ပြီးတော့ဆင်းရဲလာပို့ပြီးကြက်တဲလာလုံးခဲ့တဲ့9နှစ်ကတည်းပို့ပြီးဆင်းရဲလာတယ်ပို့ပြီးကြက်တဲလာတယ်အဲ့ဒီအခါကျတော့ဒီအစိုးရအဖွဲ့မှာနော်ဆော့ဆော့ကန်ကန်ပြနိုင်တဲ့နော်မှတ်ကြောက်တင်လောက်တဲ့အောင်မြင်မှုဘာရှိလဲလို့မေးရင်ကျွန်တော်အမြင်အဖြစ်တော့ဘာမှမရှိအဲ့ဒီအတွက်ကြောင့်မလို့သူတို့ဟာဒီ NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်စာချုပ်လက်မှတ်ရေးထိုးဖို့ဖုတ်မှုမိတိုက်လုပ်တယ်လို့ကျွန်တော်အမြင်အဲ့ဒီအပြင်ကိုသူတို့ရဲ့အစီအစဉ်ကဘယ်လိုပုံစံလဲဆိုတော့ဒီ NCA လက်မှတ်ရေးထိုးပြီးသွားရင်သူတို့ကနိုင်ငံရေးမူပေါင်းရေးဆွဲတာဒီနော်နိုင်ငံရေးဆွေးနွေးပွဲကိုသူတို့အစိုးရလက်ထက်ထဲမှာလုပ်အဲ့တော့ကျွန်တော်အမြင်အားဖြင့်နော်အစိုးရတက်တန်းလေးနှစ်လသုံးလလောက်ပဲကြံတော့တဲ့အစိုးရကနေနိုင်ငံရေးဆွေးနွေးပွဲကိုဥဆောင်နေဆိုတော့အတိတ်ပဲလုံးဝမရှိဒီနိုင်ငံရေးဆွေးနွေးပွဲမှာပါမဲ့ကိုယ်စားလှယ်တွေကိုကျွန်တော်အမြင်အားဖြင့်နောက်လွတ်တော့နောက်အစိုးရတက်တန်းမှသာလျင်ရွေးချယ်တာဟာရေရှည်အမြင်ရှိရလဲကြမယ်နောက်ပြီးတော့ပို့ပြီးတော့လေဟိုပြည်သူလူထုရဲ့ကိုစားပြုမှုကိုလေပို့ပြီးရမယ်လို့မြင်တယ်ကျွန်တော်ဆိုလိုချင်တဲ့သဘောကအခုလက်ရှိအစိုးရအခုလက်ရှိလွှတ်တော်ဟာ2010ရွေးကောက်ပွဲပေါ်မှာအခြေခံပြီးပေါ်လာတဲ့အစိုးရနဲ့လွှတ်တော်2010ရွေးကောက်ပွဲဟာနော်ဟိုပြည်သူလူထုရဲ့ထောက်ခံမှုပြည်သူလူထုရဲ့ကိုစားပြုမှုကိုအင်မတန်မှနည်းစွာရခဲ့တဲ့ရွေးကောက်ပွဲတစ်ခုအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီရွေးကောက်ပွဲပေါ်မှာအခြေခံပြီးပေါ်လာတဲ့အစိုးရလွှတ်တော်ကလုပ်တဲ့နိုင်ငံရေးဆွေးနွေးပွဲဟာကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပြဿနာတွေဖြည့်ရှင်းပေးနိုင်မယ်လို့ကျွန်တော်ကလုံးဝယုံကြည်မရှိ
ဟုတ်ကဲ့ပါအခုဟိုဒီကြက်ခိုင်ပြည်ခိုင်ပြိုးပါတီကနေပြီးတော့မဲဆွယ်စည်းရုံးနေနေရမှာသူတို့ပြောတာတော့အာဒီသမရာကြီးလက်ထက်မှာပေါ့လေအရင်တော့ကတခါမှမရဘူးခဲ့တယ်ဟိုတယ်လီဖုန်းတွေဆိုလဲ1500လောက်နဲ့ဖြစ်သွားတယ်ပေါ့ကားတွေလည်းအများကြီးတင်းတင်းငင်ရတယ်ပေါ့အာသတင်းလွတ်လပ်ခွင့်ပေါ့လေဟိုဟိုဟိုဒီစင်ဆာမရှိတော့ဘဲနဲ့လွတ်လပ်ခွင့်နေအထိုက်အလျောက်လဲဟိုပြောဆိုခွင့်နေရတာဒါတွေကနိုင်ငံတနိုင်ငံရဲ့တိုးတက်မှုဆိုပြီးတော့သူတို့ကအဲ့ဒီဟာနဲ့တိုင်းတာပြီးတော့မဲဆွယ်စည်းရုံးနေတာကြီးကြားနေရပါတယ်ဆရာအဲ့တော့ဒါတွေကအရင်တည်းကဟိုမဖိနှိပ်သင့်ခဲ့တဲ့ဟာမဖြစ်သင့်ခဲ့တဲ့ဟာတွေကအခုလှုပ်ပေးလိုက်တာကြောင့်ဒီမြန်မာပြည်ကြီးကရှေ့ကိုတိုးတက်လာပါတယ်ဆိုပြီးတော့သုံးသပ်နေတဲ့လူတွေတချို့လည်းရှိပါတယ်ဆရာအဲ့လိုမျိုးလူတွေကိုပေါ့လေဒီနိုင်ငံပြုပြင်ပြောင်းလဲရတာဒါမဟုတ်ဘူးဆိုတာမျိုးဟိုဆရာအနေနဲ့ပေါ့ဘလို့များဟိုပြောပြခြင်းလဲဆရာ
အဲ့မော်လေကျွန်တော်တို့ကတော့ကျွန်တော်လည်း environmentalist ဆိုတော့လေဒီလိုမျိုး လောက်တာကသူတို့မှားတယ်လို့ထင်တာပေါ့လေဥမာဖြစ်ရန်ကုန်မြို့မှာကားတွေအများကြီးရောက်အောင်လောက်တာတို့ဒီကျောင်းမွေးစိတ်ယုံစောက်ချင်တာတို့နောက်တစ်ဆက်အတွက်ကိုသူတို့ကျိုးပန်းကြတာတို့တွေအားသူတို့မှားတယ်လို့ကျွန်တော်ထင်တာစိတ်ယုံတွေအများကြီးဆောက်မယ်เนาะကျွန်တော်တို့ဒီပြည်သူတွေဒုက္ခရောက်တာတွေအများကြီးရှိတယ်အခုကျွန်တော်တက်တော်တွေကိုခုတ်ပြစ်လိုက်လို့เนาะဒပြီလုံးမှာတိုင်းနဲ့ပြည်နဲ့ဆက်လေးခုရှ အဲ့ဒီဖြစ်လာတဲ့ရေတွေမှာလဲကျွန်တော်နှုံနေနှုံနေနှုံနေပါလာတယ်လူတွေအယံကိုဒုက္ခရောက်သွားတယ်အဲ့တော့ဒုက္ခရောက်သွားတော့ကျွန်တော်တို့တကယ်တည်းတက်လာမဲ့အစိုးရဆိုရင်ကျွန်တော် environment ထဲလောက်အောင်မဗမာပြည်ကြီးက environment မပြတ်သေးတဲ့တိုင်းပြည်အဲ့တော့ဒီတိုင်းပြည်ကြီးကိုကျွန်တော်တို့တတ်နိုင်သမျှထိမ့်သိမ်းပြီးတော့ဟောတို့ရှေးယူမှုညာနဲ့သွားမယ်ဆိုရင်ဒီတိုင်းပြည်ကြီးကကောင်းမယ်အဲ့တော့ခုနကခင်ဆိုးဝင်းပြောတဲ့ဇီကနေပြီးတော့ကျွန်တော်ကဒီဘက်ကိုလှည့်ပြီးတော့ပြောလိုက်တာပါဟောတကယ်တော့ဒါသူတို့ရဲ့အောင်ပွဲမဟုတ်ပါဘူးသူတို့ကစနစ်တကျစီကံတကျနဲ့သူတို့လှုပ်သွားတဲ့ဟာလေးတွေကိုသူတို့မပြနိုင်ခဲ့ဘူးနောက်တော့ဟိုတုန်းကကျွန်တော်တို့ကအာဘာခေါ်လဲစက်မှုစုံမော်တော်ကားတွေဆိုပြီးတော့လှုပ်ပြီးတော့ကျွန်တော်ဒီလမ်းမကြီးဖောက်တဲ့အချိန်မှာစက်မှုစုံကားတွေဘလောက်မှောက်လဲဆိုစဉ်းစားကြည့်လေဒါကိုဒုက္ခရောက်အောင်လို့လှုပ်ပေးလိုက်တဲ့ဟာကကျွန်တော်တို့အတော်လေးကိုဆိုးကြတာပေါ့လေဒီတော့ကျွန်တော်တို့ဒီအစိုးရကဟောဒေါက်တာရမျိုးသိန်းတို့ကအလကားပြောတော့မဟုတ်ပါကျွန်တော်တို့ achievementမရဘူးဆိုတာတကယ်တော့ဒီအစိုးရလုတ်တဲ့ဟာကမှားယွင်းနေတယ်ပုံစံမကျဘူးအဲ့လိုမကျတဲ့ဟာကိုကျွန်တော်တို့ကဟာစောင့်မယ်ဒီ NCA လက်မှတ်ထိုးမယ်ကိစ္စမှာเนาะဟောနိုင်ငံသားကလည်းပြောတာပဲကျွန်တော်ဒါလေးတော့နည်းနည်းလေးစောင့်လိုက်ပါပြီးရင်လုတ်ကြတာပေါ့ဟောတည်ငြိမ်မှုငြိမ်းချမ်းရေးရတာတကယ်တည်းဘလောက်ဒီအစိုးရကသဘောထားကြီးလဲဆိုတာကိုသူတို့စောင့်ကြည့်ကြတယ်လေအထူးသဖြင့်ဒီရွေးကောက်ပွဲမှာစောင့်ကြည့်နေတာပေါ့အဲ့ဒါလေးကတော့ကျွန်တော်ပြောချင်တဲ့အချက်တစ်ခုပါပဲ
ဟုတ်ကဲ့ပါအခုဒီဆက်ထဲမှာပဲဒီ NCA ဝင်လက်မှတ်ထိုးတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကိုတက်တဲ့အဖြစ်နဲ့ထားဖို့ဆိုပြီးတော့အဆိုပြုနေတာကြီးကြားရပါတယ်အဲ့တော့ဒီဒေါအောင်ဆန်းစုကြည်နဲ့ဒီ NCA အရေးပါပုံလေးပေါ့ဒေါအောင်ဆန်းစုကြည်ရဲ့အရေးပါပုံလေးပေါ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်ဒေါအောင်ဆန်းစုကြည်ကတော့ဟိုသူတယောက်တည်းကိုမဟုတ်ကျွန်တော်တို့သိတဲ့လောက်ဆိုဦးခွန်ထွန်းတို့ဘာတို့ကိုလည်းဒါတိုင်းသားတွေဘက်ကတောင်းဆိုတာပဲဘာဖြစ်လို့လဲဆိုတော့အသိသက်တွေအနေနဲ့တည်တည်ချာချာကိုသူတို့ဖြစ်ချင်တာကိုနောက်နိုင်ငံတကာကိုဆိုလဲအများကြီးသူတို့ကန့်လန့်နေတာတွေလည်းရှိတယ်ဆိုတော့ဒါကတော့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဒေါန်ဆန်းစုကြည်ကိုကန့်လန့်တာဒါပေမဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကထိုးခြင်းမထိုးခြင်းတော့ကျွန်တော်တို့ခံမှန်းလို့မတတ်ဘူးဘာဖြစ်လို့လဲဆိုတော့အဖွဲအားလုံးမပါလာဘူးအဖွဲတချို့ပဲရှိတဲ့ခါကျတော့ဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်မသိပါဘူး
ဟုတ်ကဲ့ပါကျမတို့ဒီနေ့ဆွေးနွေးပွဲကရွေးကောက်ပွဲကနေပြီးတော့ဒီပြည်ခရရဆေးရေးကိုရောက်သွားပါတယ်ဘာလို့လဲဆိုတော့ပြည်ခရရဆေးရေးကရွေးကောက်ပွဲမတိုင်ခင်မှာလုပ်မယ်ဆိုတဲ့ခါကျကျမတို့ဆက်ဆက်ပြီးဆွေးနွေးသွားတာပေါ့လေဒီနေ့ဆွေးနွေးပွဲမှာပြပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ကြီးကိုဦးစီသူအောင်မြင့်နဲ့ဒေါက်တာရမျိုးသိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါ
ကျေးဇူးတင်ပါကျေးဇူးတင်ပါ
ရွေးကောက်ပွဲဆိုင်ရာအထူးဆွေးနွေးပွဲစကားဝိုင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE ရဲ့ပုထုံးနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOE ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 နာရီကနေ 8:00 နာရီအထိ Asia Set 7 ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့အစီအစဉ်တွေအဆုံးမသတ်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်ရှင်
ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားတပ်ဖွဲ့ဝင်တွေလေကြောင်းတိုက်ခိုက်မှုလုပ်တဲ့အခါ BN ရဲ့ကင်းရှင်းဖို့အတွက်လှုပ်ထုံးလုပ်နည်းတွေကိုနှစ်နိုင်ငံကအကာအကွယ်ဆိုင်ရာတာဝန်ရှိသူတွေဒီကနေ့နောက်ထပ်ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးပွဲတွေဟာတိုးတက်မှုရနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး H. Carter ကပြောပါတယ်။အမေရိကန်နဲ့ရုရှားလေယာဉ်တွေလေထဲမှာအန်ဒရီဂျွန်ရောနိုင်ငံကိုရှောင်ရှားရေးအထောက်အကူဖြစ်စေမဲ့သဘောတူညီချက်ကိုသိမ့်မကြခင်မှာရလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီး Carter ကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အင်ကာနေထုတ်ပြန်ချက်တစ်ခုထဲမှာတော့သူတို့အနေနဲ့အစိုးပြုချက်တွေကိုပြင်ဆင်ထားပြီးမူကြမ်းကိုအမေရိကန်တို့စီပို့ထားပြီလို့ပြောပါတယ်။ပါလက်စတိုင်းဒီဘက်ကဓားနဲ့တိုက်ခိုက်တာတွေနဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်တာတွေစတိုက်ဖြစ်လာနေတာကိုရပ်တန့်မှုရာဘုံများစွာသောအစ္စရေးစစ်တပ်နဲ့ရတဖွဲ့ဝင်တွေဒီကနေ့နိုင်ငံတော်မှာပူးပေါင်းလို့ဆောင်နေပါတယ်။ဂျေရုဆလင်ကမတိမငင်ဖြစ်တဲ့နေရာနဲ့အခင်းဖြစ်တဲ့နေရာတွေကိုပိတ်ဆို့ထားလိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့အဆိုအရကဒီကနေ့စော်ပိုင်းကပဲကြေညာထားပါတယ်။အကြမ်းဖက်သူတော်မများဟာဂျေရုဆလင်ရဲ့အာရဗ်တွေနေထိုင်ရာနေရာတွေကနေလာတာဖြစ်ပြီးအကြမ်းဖက်မှုအများစုဟာအရှေ့ဂျေရုဆလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းတို့မှာဖြစ်ခဲ့တာပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုအကူအစားပြုရှင်ပြန်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေရဲ့ပထမဆုံးကျင်းစကားစစ်ထုတ်ပွဲကိုဒေသဆန်တော်ချင်းအင်ကာနီညာကလုပ်ခဲ့ပါတယ်ဒီပွဲမှာနိုင်ငံတကာဝန်ကြီးအောင်ဟီလာရီကလင်တန်နဲ့ဗမွန်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်တို့နှစ်ဦးအများဆုံးလွှမ်းမိုးခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကယူကရိန်းနိုင်ငံရှေ့ပိုင်းမှာမလေးရှားခရီးသည်တင်လေယာဉ် MH17 ကိုပစ်ခတ်ခဲ့မှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့ဖော်ထုတ်အရေးမယူနိုင်အောင် ရုရှားကနိုင်တဲ့စီနေပူကြတာကိုဩစတြေးလျအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးကဒီကနေ့လွှတ်တော်မှာပြောသွားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဘက်စကိုဘောလာရစ်ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့အကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.